Welcome to the Voice of America in Burmese.
mingla mne khe ma shin washington myo do voa american tan ga ni 2016 khu ni february la 24 ye boudda bu ni ne ne khin season rwe go myama san naw jain mne 6 nai ga ni 9 nai thi flight meter 24 32 ne 40 ro ga ni dai yai thau lwin paw ma ba shin jama engine nai ma
mingla mne khe ma khamya jano ga ra zaw won lai ma di mne ma thu cha de tin ni ga raw ကျွေးဝါနိုင်ငံကွန်တာနာမိုမှာရှိတဲ့အချင်းစခန်ပိတ်ပစ်ပွဲအစီအစဉ်ကိုသမ္မတအိုဘားမားအစိုးရကထုတ်ပြန်လိုက်ပါတယ်။စီးရီးယားနိုင်ငံမှာအဖြစ်ခရက်ဆဲဖို့အမေရိကန်နဲ့ရုရှားတို့ရဲ့အဆိုပြုချက်ကိုစီးရီးယားအစိုးရကလက်ခံလိုက်ပြီဖြစ်ပါတယ်။2019ခုနှစ်အတွက်အမေရိကန်နိုင်ငံသားရေးဌာနရဲ့ဘတ်ဂျက်ကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှနိုင်ငံသားရေးဝန်ကြီးချုပ်ကယ်ရီကအင်္ဂါနေ့ကတင်သွင်းခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချာနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီကိုစောဝင်းလိုက်။သတင်းအစီအစဉ်ပြီးတဲ့နောက်မှာတော့မကြာခင်သွားရောက်မဲ့အမေရိကန်သမ္မတအိုဘားမားရဲ့ကျူးဘားနိုင်ငံခီးစဉ်ကိုသူမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်နဲ့နှိုင်းရှင်ပြီးဘလို့တွေသုံးသပ်နေကြပါသလဲ
With respect to Burma I do think there are some parallels and obviously a lot of differences the core parallel is that we believe that
ဒါကတော့ American သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ် Ben Rhodes ပြောသွားတာပါသတင်းစင်စင်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်မြန်မာနိုင်ငံဆိုင်ရာ American တန်မတ်ကြီးအစ်အဖြစ်ခက်အပ်ခံထားရတဲ့ Scott Marshall နဲ့တိုင်းသားခေါင်းဆောင်တွေတွေ့ဆုံပွဲရဲ့ထူးခြားချက်ကဘာတွေပါလဲအဲ့ဒါကိုလည်းတင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့သတင်းလွှာတွေနဲ့အတူဓာတ်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောင်းဝင်းလိုက်နဲ့မက်နန်တာချန်တို့ကပြောပြပါအောင်ရှင်
ကျူးဘားနိုင်ငံကွမ်တာနာမိုမှာရှိတဲ့အမေရိကန်စစ်အကျဉ်းစခန်ပိတ်ပစ်မဲ့အစီအစဉ်ကိုသမ္မတဘာရက်အိုဘားမားအစိုးရကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအချင်းစခန်းဟာအမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးအတွက်အထောက်အကူမပြုဘဲတည်ထိန်သွားစေအောင်လုပ်နေတယ်လို့သမ္မတအိုဘားမားအစိုးရကပြောပါတယ်။တိုင်းပြည်တစ်ခုအနေနဲ့ဒီကိစ္စကိုအခုကင်တွယ်ဖြေရှင်းခြင်းမလုပ်ရင်ဘယ်တော့မှလုပ်ကြမလဲဆိုပြီးကာဝေးဌာနကအချင်းစခန်းပိတ်မဲ့အစီအစဉ်ကိုအင်္ဂါနေ့ကလွတ်တော်ကိုတင်သွင်းပြီးမှသမ္မတအိုဘားမားကအင်ဗျူတော်မှာမေးခွန်းထုတ်လိုက်ပါတယ်။ကွန်ဂရက်လွတ်တော်အနေနဲ့သမိုင်းရဲ့မှန်ကန်တဲ့ဘက်မှယက်တီကြဖို့နဲ့လွန်ခဲ့တဲ့15နှစ်တွင်ရရှိခဲ့တဲ့သင်ခန်းစာတွေကိုယူပြီးတိုင်းပြည်အနေနဲ့လှုပ်ဆောင်ကြဖို့သမ္မတအိုဘားမားကတိုက်တွန်းပြောဆိုလိုက်ပါတယ်။ဒါပေမဲ့သမ္မတအိုဘားမားရဲ့အချင်းစခန်းပိတ်ပစ်မဲ့အစီအစဉ်ဟာတိကျခိုင်မာမှုမရှိတဲ့အပြင်အန်ဒီရဲများတဲ့အဆိုပြုချက်ဖြစ်တဲ့ဆိုပြီးလွတ်တော်နေရာစလုံးမှာရှိတဲ့ Republican အမတ်တွေကအလင်းအမြန်ပယ်ချလိုက်ကြပါတယ်။သမ္မတရဲ့အဆိုပြုချက်ကိုအထက်လွှတ်တော်အနေနဲ့ပြန်လည်သုံးသပ်သွားမှာဖြစ်ပေမဲ့အစီအစဉ်ထဲမှာအန်ဒီရဲရှိတဲ့အကြမ်းဖက်သမားတွေအမေရိကန်ပြည်မာကြီးတွေကအချင်းစခန်းတွေကိုခေါ်လာမဲ့အစီအစဉ်ပါဝင်နေတာကြောင့်ပါတီနှစ်ခုစလုံးကလွတ်တော်အမတ်တွေကဒီအဆိုပြုချက်ကိုကန့်ကွက်ကြမယ်ဆိုတာသမ္မတအနေနဲ့သိသင့်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောပါတယ်
ဆီးရီးယားမှာပြစ်ခတ်ရဆဲရေးစီစဉ်တဲ့နိုင်ငံရဲ့အတွင်ကုပြောင်းမှုလုပ်ငန်းစဉ်တွေပေါ်ရုရှားရဲ့တနိဋ္ဌာန်ခိုင်မာမှုနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်မတ်တွေကဝေဖန်လိုက်ကြပါတယ်။အကြမ်းဖက်သမားတွေကိုတိုက်ရမယ့်အစားဆီးရီးယားအစိုးရပေါ်ဆန့်ကျင်သူတွေကိုအဓိကထားဘုံကျဲတိုက်ခိုက်နေတာတွေရုရှားဘက်ကထိန်းချုပ်ဖို့အတွက်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီစီကအာမခံချက်ရဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတင်သွင်းတဲ့အသုံးစိတ်နဲ့ပတ်သက်ပြီးအင်္ဂါနေ့ကကြားနာပွဲမှာလွှတ်တော်မတ်တွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကစစ်မြေပြင်ကအနေထားပြောင်းလဲရေးအတွက်အဆက်အစိုးရအားကောင်းအင်အားကောင်းလာအောင်နဲ့ငြိမ်းချမ်းရေးနဲ့ဆက်နွယ်တဲ့လုပ်ငန်းစဉ်တွေမှာအတိုက်ခံတွေအားနည်းလာအောင်ကြိုးပမ်းနေတယ်လို့လည်းအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကြားနာပွဲအတွင်းအထက်လွှတ်တော်မတ်ဂျွန်ဘာရဆိုကပြောဆိုခဲ့ပါတယ်ရုရှားနဲ့အမေရိကန်နဲ့ရုရှားနိုင်ငံတို့ကပူးတွဲအစိုးပြုထားပြီးတော့စနေနေ့မှာစတင်အသက်ဝင်မဲ့ဆီးရီးယားကပြစ်ခတ်ရဆဲရေးသဘောတူညီချက်အစီအစဉ်တွေကိုကြေညာပြီးနောက်တစ်ရက်မှာပဲအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကအဆိုပြုခဲ့တဲ့အပြစ်ခတ်ရဆဲအစီအစဉ်ကိုဆီးရီးယားအစိုးရကလက်ခံလိုက်ပြီးဖြစ်ပါတယ်။အဲဒီအပြစ်ခတ်ရဆဲသဘောတူညီချက်ဟာလာမယ့်စနေနေ့မှာစတင်အကျုံးဝင်မှာဖြစ်ပါတယ်။ဆီးရီးယားအစိုးရအနေနဲ့ IS အစ္စလာမစ်စစ်သွေးကြွတွေနဲ့အယ်ခေရာအဖွဲ့တော်ပေါ်ပြစ်လုံနေတဲ့စစ်စင်ရေးတွေကိုဆက်လက်လုံဆောင်သွားမယ်လို့အစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့ရုရှားတို့ကအဆိုပြုတဲ့အပြစ်ခတ်ရဆဲသဘောတူညီချက်မှာအဲဒီအဖွဲ့နှစ်ဖွဲ့မပါဝင်ပါဘူး။ဂျာနယ်လက်နက်ကိုင်အဖွဲ့တွေအနေနဲ့အပြစ်ခတ်ရဆဲသဘောတူညီချက်မှာပါဝင်ခြင်းနဲ့ဆိုရင်တောက်ကြနေမှာနောက်ဆုံး အကြောင်းကြားကြရမှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံကအဓိကအထိုက်ခံအင်အားစုကြီးဖြစ်တဲ့ High Negotiation Committee လို့ခေါ်တဲ့အဆင့်မြင့်ညီနိုင်ဆွေးနွေးရေးကော်မတီကတော့သူတို့အဖွဲ့ကတောင်းဆိုထားတဲ့ပိတ်ဆို့မှုတွေပြန်လည်ရုပ်သိမ်းပေးတာ၊လူသားချင်းစာနာတဲ့အကူအညီတွေပို့ပေးတာနဲ့အရသားတွေနေထိုင်တဲ့ဒေသတွေကိုဘုံကျဲတိုက်ခိုက်မှုတွေရပ်တန့်တာတွေလှုပ်ဆောင်ပေးရင်အပြစ်ခတ်ရစေသဘောတူညီချက်မှာပါဝင်မယ်လို့ပြောပါတယ်။တနင်္လာနေ့မှာထုတ်ပြန်သွားတဲ့ပူးတွဲကြေညာချက်မှာတော့စီးရီးယားပြည်ပခါမှာပါဝင်နေတဲ့အဖွဲ့တွေအနေနဲ့မိကိုကိုခုခံကာကွယ်တာကအစအင်အားအသုံးပြုမှုကိုထိန်းချုပ်ထားရမယ်လို့အမေရိကန်နဲ့ရုရှားတို့ကပြောထားပါတယ်။
အမေရိကန်သမ္မတလောင်းရွေးပွဲအတွက် Republican Party ကအင်္ဂါနေ့မှာ Caucus Party တွင်မဲပေးပွဲတွေကို Nevada ပြည်နယ်တဝန်းလုံးမှာကျင်းပတဲ့အခါမဲဆန္ဒရှင်အရေးအတွက်မများလာပေမဲ့လည်းရှင်းပြိုင်နေသူတွေကြားပေါ်ပြီးတော့ပြက်ပြက်သားသားဖြစ်လာနိုင်တဲ့အထိအကျိုးဆက်ကတော့ကြီးမားပါလိမ့်မယ်။ရှင်ပြိုင်သူတဦးဖြစ်တဲ့ကလေးအကျွဲတထေးဂျီဒေါ်နယ်ထရန့်ကတော့ New Hampshire နဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေကပနာမရွေးချယ်မှုတွေမှာအနိုင်ရခဲ့ပြီးတဲ့နောက်ဆုံးကောက်ယူတဲ့လူလူစစ်တမ်းတွေမှာလည်းထိတ်ဆုံးနေရမှာရှိနေတာဖြစ်ပါတယ်။ဒေါ်နယ်ထရန့်ကထောက်ခံမှု40ရာခိုင်နှုန်းရထားပြီးတော့ပြိုင်ဘက်တွေဖြစ်ကြတဲ့အထက်လွတ်တော်အမတ်မာကိုရူဘီရိုနဲ့တက်ခရူစတိုကတော့20ရာခိုင်နှုန်းစီနဲ့ဒုတိယနေရာရနိုင်မှုအကျိတ်နဲ့စ조사နေကြပါတယ်။ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေစစ်နဲ့အငိမ့်စာခွဲစိတ်ဆရာဝန်ဘန်ကာဆန်တို့ကတော့ထောက်ခံမှု10ရာခိုင်နှုန်းအောက်မှသာရှိနေတဲ့အတွက်မဲပွဲဘက်မှာအဓိကစိန်ခေါ်သူတွေတော့မဖြစ်နိုင်ကြပါဘူး။နီဗာရာပြည်နယ်မှာမဲပေးမဲ့သူတွေဟာအဓိကမြို့ကြီး3မြို့ရဲ့ပြင်ပကျေးလက်ဒေသတွေမှာနေထိုင်သူတွေဖြစ်ကြတဲ့အတွက်လည်းမဲပေးပွဲသမိုင်းတစ်လျှောက်လူလူစစ်တမ်းတွေကိုအတိအကျကောက်ယူဖို့ခက်ခဲလေရှိတတ်ပါလိမ့်ရှင်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ2019ခုနှစ်အတွက်အမေရိကန်နိုင်ငံရေးဌာနနဲ့သက်ဆိုင်ရာအေဂျင်စီတွေရဲ့ဘတ်ဂျက်အရသုံးခန့်မှန်းခြင်းကိုစီရင်ကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့ကတင်သွင်းလိုက်ပါတယ်2019ခုနှစ်အတွက်တင်သွင်းတဲ့ရသုံးငွေစည်းရင်းဟာ2016ခုနှစ်အတွက်တင်သွင်းခဲ့တဲ့ဒေါ်လာ50ဘီလီယံလောက်ဖြန့်မြှားရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အခုတင်သွင်းတဲ့ရသုံးခန့်မှန်းငွေစည်းရင်းမှာနိုင်ငံရေးဌာနအနေနဲ့ကမ္ဘာတွန်းကဘယ်လိုကဏ္ဍတွေမှာသုံးစွဲနေတယ်ဆိုတာတွေကိုဝန်ကြီးကယ်ရီကထည့်သွင်းပြောကြားရမှာမြန်မာနိုင်ငံအပါအဝင်အာရှတိုက်ရှိနိုင်ငံတွေမှာအမေရိကန်နိုင်ငံရေးဌာနရဲ့လှုပ်ဆောင်ချက်တွေကိုကြားနာဆစ်ဆူဝဲမှာအခုလိုရှင်းလင်းတင်ပြခဲ့ပါတယ်
။ In AsiaWe are standing with our allies in opposition to threats posed by a belligerent North Korea. We are helping Afghanistan and Pakistan to counter violent extremism, deepening our strategic dialogue with India, supporting democratic gains in Sri Lanka and Burma, and encouraging the peaceful resolution.
အစတိုက်အတွင်းမှာမဟာမိတ်တွေနဲ့လက်တွဲပြီးမြောက်ကိုရီးယားရဲ့ရန်လိုတဲ့လှုပ်ဆောင်မှုတွေကိုတွန်းလှန်တိုက်ထုတ်နေသလိုအာဖဂန်နဲ့ပါကစ္စတန်နိုင်ငံတို့ရဲ့အစွန်းရောက်အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေမှာလည်းပူးပေါင်းပါဝင်နေတဲ့အကြောင်းနောက်အိန္ဒိယနိုင်ငံနဲ့မဟာဗျူဟာမြောက်ဆွေးနွေးမှုတွေပြုလုပ်နေပြီးမြန်မာနိုင်ငံနဲ့တရီးလင်္ကာနိုင်ငံတို့ရဲ့ဒီမိုကရေစီအရေးကြိုးပမ်းမှုတွေကိုကူညီဆောင်ရွက်ပေးနေတဲ့အကြောင်းတရုတ်ပင်လယ်ပြင်အတွင်းရေကြောင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကိုငင်းချမ်းစွာဖြေရှင်းနိုင်ဖို့အားပေးအားမြောက်ပြုနေပေမဲ့အဲ့ဒီဒေတာအတွင်းမှာစီးရီးတိဆောက်မှုတွေဖြစ်ပေါ်နေတဲ့အတွက်အဲ့ဒီရည်မှန်းချက်တွေကိုအထောက်အကူမပြုဘဲဖြစ်နေတဲ့အကြောင်းဝန်ကြီးကယ်ရီကထည့်သွင်းပြောဆိုသွားတာပါဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့ဝန်ကြီးကယ်ရီကအမေရိကန်ပြည်ထောင်စုရဲ့တန်တမာရေးဦးစားပေးလုပ်ငန်းတွေထဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကနေရွေးချယ်တင်မြှောက်လိုက်တဲ့လွတ်တော်ကိုယ်စားလှယ်တွေလွတ်တော်ထဲမှာစတင်တာဝန်ထမ်းဆောင်နေကြပြီဖြစ်တဲ့မြန်မာနိုင်ငံမှာပွင့်လင်းပြီးဒီမိုကရေစီစနစ်ဆက်လက်ပေါ်ထွန်းလာရေးနဲ့ပြည်내ချုပ်ချယ်မှုတွေနဲ့ရိုဟင်ဂျာလူနည်းစုတွေအပေါ်ရည်ရွယ်ပြုလုပ်တဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးတို့အတွက်လည်းအမေရိကန်ပြည်ထောင်စုကစူးစမ်းဆောင်ရွက်နေတယ်လို့နိုင်ငံရေးဌာနရဲ့အသုံးစရိတ်တောင်းခံချက်မှာဝန်ကြီးကယ်ရီကဖော်ပြထားပါတယ်။အမေရိကန်နိုင်ငံရေးဌာနက2019ခုနှစ်အတွက်တင်သွင်းတဲ့ရသုံးခန့်မှန်းခြင်းငွေစင်းဟာအမေရိကန်အစိုးရဘတ်ဂျက်တစ်ခုလုံးရဲ့တိရခိုင်နှုန်းသာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တန်ပေါင်းများစွာသောမြန်မာနိုင်ငံသားတွေရဲ့လူနေမှုဘဝအခြေအနေတွေတိုးတက်ကောင်းမွန်စေရို့အတွက်အမေရိကန်ပြည်ထောင်စုက2012ခုနှစ်ကစလို့ဒေါ်လာတန်ပေါင်း900ကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့လည်းအမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့နိုင်ငံရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်2015ခုနှစ်ဘန်ဒါနှစ်အတွင်း မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအကူအညီကယ်ဆယ်ရေးအဖွဲ့ကတောင်းဆိုလာတဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ဆိုက်ကလုန်းကိုမန်ဘေးဒဏ်ခံခဲ့ရသူတွေအတွက်အကူအညီပေးရေးနဲ့တခြားလိုအပ်ချက်တွေအတွက်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုဒေါ်လာ62တန်းကျော်အကူအညီပေးခဲ့ပြီးဖြစ်ကြောင်းဖော်ပြထားပါတယ်။တချင်ထဲမှာပဲထိုင်းမြန်မာနယ်စပ်အပြင်ရခိုင်ကချင်နဲ့ရှမ်းပြည်နယ်ရှိဒုက္ခသည်တွေကိုလည်းအရေးပေါ်အကူအညီတွေအမေရိကန်ပြည်ထောင်စုကဆက်လက်ပေးနေတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။
မြန်မာနိုင်ငံမြောက်ပိုင်းကနေရာတချို့မှာဖြစ်လာတဲ့စစ်ရေးပဋိပက္ခတွေကြောင့်အရသာထိခိုက်မှုတွေနဲ့ဒုက္ခသည်ထောင်ကနန်းလောက်ထွက်ပြေးနေကြတဲ့အခြေအနေပေါ် EU ဥရောပသမဂ္ဂအနေနဲ့စိုးရိမ်မကင်းဖြစ်တဲ့ကြောင်း EU ဥရောပသမဂ္ဂရန်ကုန်ရုံးကထုတ်ပြန်လိုက်ပါတယ်။တိုက်ပွဲတွေကြောင့်လူမှုအတိုင်းဝန်းတွင်းကအမျိုးသမီးနဲ့ကလေးငယ်တွေလိုအကာအကွယ်လိုအပ်သူတွေရဲ့အသက်အန္တရာယ်တွေစိုးရိမ်စရာရှိပြီးမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာမဖြစ်မနေလိုအပ်တဲ့ယုံကြည်မှုတွေကိုလည်းထိခိုက်စေတယ်လို့ EU ဥရောပသမဂ္ဂကထုတ်ပြန်ခဲ့ပါတယ်။
IS Islamic စစ်တေကျော်အဖွဲ့တဲဝင်ဖို့ဆီးရီးယားနိုင်ငံကိုတောင်းရောက်ခဲ့တယ်ဆိုတော့အင်ဒိုနီးရှားနိုင်ငံသား၄ဦးကိုစင်ကာပူနိုင်ငံတာဝန်ရှိသူတွေကသူတို့နိုင်ငံကိုပြန်ပို့လိုက်ပါတယ်သူတို့၄ဦးဟာတနင်္ဂနွေနေ့မှာဖမ်းခံခဲ့ရတာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံဘတ်တမ်ကျွန်းစီကိုပို့လိုက်တာပါသူတို့၄ဦးကိုပြန်ပို့လိုက်တဲ့အကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကိုအကြောင်းကြားခဲ့တယ်လို့စင်ကာပူပြည်ထရေးဌာနကပြောပါတယ်သူတို့၄ဦးစလုံးဘတ်တမ်နိုင်ငံတကာစစ်ကမ်းကိုရောက်ရောက်ချင်းပဲရဲကဖမ်းဆီးလိုက်ပါတယ်အသက်15နှစ်အရွယ်ရှိသူတို့အပါအဝင်အကြမ်းဖက်သမားလို့တန်တရားရှိခံရသူသူတို့၄ဦးစလုံးဟာအင်ဒိုနီးရှားနိုင်ငံရဲ့ကျွန်းမကြီးဖြစ်တဲ့ Java ကျွန်းကဖြစ်ကြပါလေ Direct from Washington The
Voice of America VOA ကိုစောဝင်းလိုက်တဲ့မန္တန္တာချန်တို့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြပြသွားတာပါအခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ပြမှာပါရှင်လာမယ့် match လ21ရက်နေ့မှာကျူဘားနိုင်ငံကိုတွားရောက်မယ့်သမ္မတအိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်လို့အထူးကြံရက်တည်တဲ့နိုင်ငံတနိုင်ငံကိုနှစ်ပေါင်း60နီးပါးအတွင်းပထမဆုံးတွားရောက်မယ့်အမေရိကန်သမ္မတရဲ့သမိုင်းဝင်ခီးစဉ်အဖြစ်သတ်မှတ်ပြောဆိုနေကြပါတယ်2012ခုနှစ်နိုဝင်ဘာလမှာသမ္မတအိုဘားမားမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်နဲ့လည်းနှိုင်းယှဉ်ပြောဆိုမှုတွေရှိနေတာပါဒါပေမဲ့ကျူဘားနိုင်ငံအရေးမှာမြန်မာနိုင်ငံလိုအပြောင်းလဲတွေပေါ်လာဖို့မျှော်လင့်နိုင်ပါမလားအမေရိကန်အရာရှိတွေကိုယ်တိုင်မတူညီမှုတွေကိုလက်ခံထားကြတဲ့အကြောင်းကိုသိန်းထိုက်ဦးကစူးစီးတင်ပြမှာပါရှင
်အမေရိကန်ပြည်ထောင်စုဟာကျူဘားနဲ့ပတ်သက်လို့ကိုယ့်ဘက်ကဆွေးနွေးလိုတဲ့စန္ဒသိပ်စောပြီးအလျှော့ပေးသလိုဖြစ်နေတယ်ဆိုတော့ဝေဖန်ချက်တွေရှိနေတဲ့အချိန်မှာပဲသမ္မတဥပမာရဲ့ခီးစဉ်ပေါ်ထွက်ခဲ့တာပါသမ္မတဥပမာကတော့ဒီခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောဆိုထားပါတယ်
I'll meet with President Castro to discuss how we can continue normalizing relations, including making it easier to trade and easier to
Tamara Castro နဲ့ကျွန်တော်တွေ့ဆုံပြီးနိုင်ငံဆက်ဆံရေးဘလို့ဆက်ပြီးပုံမှန်ဖြစ်နိုင်အောင်လှုပ်ဆောင်မလဲဆွေးနွေးမှာဖြစ်ပါတယ်။ဆွေးနွေးမဲ့အထဲမှာကုန်သွယ်ရေးလုပ်ငန်းတွေဘလို့လွယ်လွယ်ကူကူလုပ်နိုင်မလဲ၊ကျူးဘားပြည်သူတွေအနေနဲ့အင်တာနက်ကိုလွယ်လွယ်ကူကူသုံးစွဲပြီးကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေထူထောင်နိုင်ဖို့ကိစ္စတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်ကသမ္မတကက်စထရိုနဲ့တွေ့တဲ့အချိန်ကလည်းကျွန်တော်ဒီတိုင်းပဲဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေအပါအဝင်အမေရိကန်ပြည်အောင်စုနဲ့ကျူဘားအစိုးရအကြားကွဲလွဲချက်တွေအလေးနက်ရှိနေတာကိုပုံမှန်လင်းလင်းပြောပြခဲ့ပါတယ်
။ကျူဘားနိုင်ငံကိုသွားမဲ့သမ္မတဥပမာရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့တကားဖွင့်လာတဲ့အချိန်ကိုအောက်မေ့မှတ်ရစရာဖြစ်စေပါတယ်ဆိုပြီးဆောင်းပါးရှင်ဒေးဗစ်နဂမူရာကနှိုင်းရှင်ရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့တို့ The Washington Post သတင်းစာမှာပါရှိခဲ့ပါလေကျူဘားနဲ့မြန်မာနိုင်ငံနိုင်ရှင်ချင်းနဲ့ပတ်သက်လို့အင်ဂျီရောလက်ထောက်အမျိုးသားလုံခြုံရေးအကြံပေးဘန်ရူးစ်ကပြည်ခဲ့တဲ့ဘက်ကအင်ဂျီရောသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောခဲ့ပါလေ
With respect to Burma I do think there there are some parallels and obviously a lot of differences the core parallel is that we believe that
မြန်မာနိုင်ငံနဲ့နိုင်ရှင်ပြောဆိုချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်အမြင်နိုင်ရှင်လို့ရတာတွေအများကြီးရှိပေမဲ့ကွဲလွဲချက်တွေလည်းအများကြီးရှိနေတယ်လို့ထင်ပါတယ်။အဓိကနိုင်ရှင်နိုင်တာကမြန်မာနိုင်ငံအပေါ်မှာရောကျူးဘားအပေါ်မှာပါထိတွေ့ဆက်ဆံမှုမလုပ်တဲ့မူဝါဒအလုပ်မဖြစ်ခဲ့ဘူးဆိုတာပါ။သမ္မတဥပမာတာဝန်ဆယူခဲ့တဲ့အချိန်မှာမြန်မာပြည်ဟာအာဏာရှင်အစိုးရလက်အောက်မှာပဲရှိခဲ့ပြီးဒေါ်ဆန်းစုကြည်အပါအဝင်လူအတော်များများချုံနှောင်ခံနေရဆဲဖြစ်ပါတယ်။စီးပွားရေးကလည်းနိုင်ငံတကာနဲ့ထိတွေ့မှုမရှိအထူးကြံနေတဲ့အချိန်ဖြစ်ပါတယ်။
နေနိုင်ငံအတွင်းမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအသိုင်းအဝိုင်းနဲ့ထိတွေ့ဆက်ဆံမှုတွေဒိုးလာတာပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲအောင်မြင်မြင်ကျင်းပနိုင်ခဲ့တာတွေကိုတိုးတက်အောင်မြင်မှုတွေအဖြစ် Mr. Burns ကပြောဆိုပါတယ
် Our judgment is you don't wait until the story is over to show up and find out what happened
ကျွန်တော်တို့ရဲ့အကဲဖြတ်ချက်ကပွဲပြီးတဲ့အထိစောင့်မနေပဲဘာတွေဖြစ်နေလဲဆိုတာကိုရှာဖွေနိုင်ဖို့ဖြစ်ပါတယ်ပွဲပြီးတဲ့အထိစောင့်နေရင်ကျွန်တော်တို့ဘေးရောက်အောင်ကိုယ့်ဘာသာကိုလုပ်နေတယ်လို့ဖြစ်နေပါမယ်မြန်မာနိုင်ငံလိုနိုင်ငံမျိုးကိုတွားနိုင်ခဲ့တဲ့အတွက်ကျွန်တော်တို့လိုချင်တဲ့အလေးထားတဲ့ကိစ္စတွေကိုတိုးပြီးဆောင်ရွက်နိုင်ခဲ့တာတွေရှိပါတယ်။သမ္မတဥပမာအနေနဲ့မြန်မာပြည်သူတွေရဲ့မျှော်လင့်ချက်တွေမြန်မာလာအောင်နှိုးဆော်နိုင်ခဲ့ပြီး မေရိကန်ပြည်ထောင်စုနဲ့ဒဇိမ့်ပြင်းပြင်းဖြစ်နေတဲ့နိုင်ငံနဲ့ဆက်ဆံရေးကိုပြန်ထူထောင်နိုင်ခဲ့ပါတယ
်။ဒါပေမဲ့လည်းကျူးပါနဲ့မြန်မာနိုင်ငံနိုင်ရှင်ပဲဆိုရင်နိုင်ငံတွေရဲ့ရွယ်စားဥတီချင်းတဲ့နိုင်ငံရေးအရာမတူညီတာတွေကိုလည်းမစ္စတာဘာရုစ်ကဝန်ခံပြောဆိုပါတယ်။နိုင်ငံရေးအခြေအနေမတူညီမှုတွေနဲ့ပတ်သက်လို့
Well, you had Aung San Suu Kyi in Burma, and so there was, an opposition figure who of enormous renown. Whereas, in terms of the politics,
မြန်မာနိုင်ငံမှာကဒေါ်အောင်ဆန်းစုကြည်ရှိတယ်အကြီးအကျယ်ထင်ရှားတဲ့အတိုက်ခံခေါင်းဆောင်ရှိနေတယ်။ကျူဘာမှာကတပါတီစနစ်သာရှိပြီးအတိုက်ခံကလည်းတချို့သာရှိနေတယ်။နိုင်ငံရေးအခြေအနေကကွဲလွဲပါတယ်
။မြန်မာနိုင်ငံနဲ့ကျူဘာနိုင်ငံအခြေအနေမတူဘူးဆိုပြီးဝေဖန်သူတွေထဲမှာမိဘတွေကျူဘာနိုင်ငံကရွှေပြောင်းခြေချခဲ့သူလည်းဖြစ်လက်ရှိ Republican Party အတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေသူဒူးလည်းဖြစ်တဲ့ Florida ပြည်နယ်အထက်လွှတ်တော်အမတ် Marco Rubio လည်းပါဝင်ပါတယ်။သူကမြန်မာနိုင်ငံအခြေအနေနဲ့နိုင်ရှင်ပြည်အကြသေးခင်ကလူထုနဲ့ဆွေးနွေးပွဲအတွင်းအခုလိုပြောဆိုပါတယ
်။ So I would love for there to be a change in the US-Cuba relationship but it has to be both sides changing. The Cuban government
ကျူဘာနဲ့အမေရိကန်ဆက်ဆံရေးပြောင်းလဲလာတာကိုကျွန်တော်နှစ်သက်ပါတယ်။ဒါပေမဲ့တစ်ဖက်စလုံးကပြောင်းလဲဖို့လိုပါတယ်။ကျူဘာအစိုးရဘက်ကမပြောင်းလဲပါဘူး။ဒါအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့ချဉ်းကပ်မှုပါလို့မာကိုရူဘီယိုကပြောသွားခဲ့တာပါ။သမ္မတဥပမာကတော့ကျူဘာခီးစဉ်တွင်ကျူဘာပြည်သူတွေကိုတွေ့ဆုံပြီး2012ခုနှစ်နိုဝင်ဘာလကရန်ကုန်တက္ကသိုလ်မှာမြန်မာပြည်သူတွေလူထုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာလို့စကားပြောဖို့စီစဉ်ထားပါတယ်။ကျူဘာပြည်သူတွေနဲ့အမေရိကန်ပြည်သူတွေကြားတူညီတဲ့တံပိုးထားမှုတွေအကြောင်းနောက်ကျူဘာပြည်သူတွေမှန်တကယ်မျှော်လင့်နေတဲ့အခြေအနေတွေပေါ်ပေါက်လာအောင်အမေရိကန်ပြည်ထောင်စုဘက်ကလက်တွဲပဲဖြစ်ကူညီဆောင်ရွက်သွားမှာ၄ကိုအတိပေးသွားမယ်အကြောင်းကြိုတင်ကြေညာထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြပြသွားတာပါအခုဆက်လက်ပြီးတော့လေမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သက်အမတ်ကြီးအသစ်ဖြစ်ခန့်အပ်ခံထားရသူရဲ့သဘောထားကိုလည်းတင်ပြမှာပါလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရ NLD အစိုးရအသစ်အနေနဲ့အကဲဆက်မှုတွေကိုရင်ဆိုင်ရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအသစ်အဖြစ်ခန့်အပ်ခံထားရတဲ့ Scott Marshall ကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတိုင်းဒေသခေါင်းဆောင်တချို့နဲ့ February 22ရက်နေ့ Washington DC မှာတွေ့ဆုံချိန်မှာသူကအဲ့ဒီလိုပြောလိုက်တာပါ။အပြည့်အစုံကိုတော့ဆက်ပြီးနားဆင်ပါရှင်။မြန်မာနိုင်ငံမှာအမေရိကန်သံအမတ်ကြီးအဖြစ်တွားရောက်တာဝန်ထမ်းဆောင်တော့မယ် Scott Marshall ဟာလက်ရှိတိုင်းပြည်တွင်းအခြေအနေနဲ့ပတ်သက်လို့အမေရိကန်ရောက်တိုင်းရင်းသားတွေရဲ့သဘောထားအမြင်တွေသိနိုင်အောင်ပြည်내ပေါင်းစုံမှရှိနေတဲ့တိုင်းရင်းသားခေါင်းဆောင်တချို့ကိုဖိတ်ခေါ်ဆွေးနွေးခဲ့တာပါအမေရိကန်အစိုးရအနေနဲ့ဒေါ်ဆန်းစုကြည်ဦးဆောင်မဲ့ NLD အစိုးရအသစ်ပေါ်မှာမျှော်လင့်ချက်တွေရှိနေပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရအသစ်ရင်ဆိုင်ရမယ့်အခက်အခဲတွေကိုသူ့အနေနဲ့စိုးရိမ်မကင်းဖြစ်မိတယ်လို့တန်မတ်ကြီးမာဆယ်ကပြောကြောင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆမ်ကပြောပါတယ်
ဆိုရင်မှုတစ်ခုကပြည်သူလူထုရဲ့အကြီးကမြောင်မှန်းချက်တွေကို NLD အစိုးရကနေပြီးတော့လှုပ်ဆောင်မှုအားနဲ့သွားမအောင်ရဆိုရည်ပေးဆိုတာသူတို့ပြောပါ။ဒါဆိုတော့ရှိနေတဲ့အခြေခံဥပဒေမူအရာပါပြီးတော့ NLD အစိုးရကနေပြီးတော့အများကြီးလှုပ်ဆောင်ပေးဖို့အတွက်ကတော့အခက်အခဲတွေအများကြီးရှိနေသေးတယ်ဆိုတာသူတို့ရောအဲ့ဒါကိုပြောပါပါတယ်။
ဒါ့အပြင်မြန်မာနိုင်ငံမှာအပြောင်းအလဲဖြစ်ဖို့တိုင်းရင်းသားတွေအပါအဝင်အားလုံးပူးပေါင်းပါဝင်ဖို့လိုတယ်လို့တန်မတ်ကြီးကအလေးထားပြောခဲ့ကြောင်းဂမ်ဆမ်ကအခုလိုပြောပြပါဗျ။တ
ိုင်းရင်းသားတွေရဲ့ပါဝင်ဖို့ရည်ကြီးတဲ့အကြောင်းကိုပြောတယ်။ဘာပီတကယ်ဆိုနေဆိုနေဖြာအားလုံးကတော့တိုးတက်ဖွံ့ဖြိုးလာဖို့အဲတော့နိုင်ငံရေးတည်ငြိမ်ဖို့အတွက်ဒီအကောင်လုံးလိုအပ်တဲ့အချက်လေးပါဆိုတာကအဲလိုပြောပြပါဗျ။နောက်ဆုံးကတော့ကျွန်တော်တို့နိုင်ငံပြောင်းလဲဖို့ကကျွန်တော်တို့ပဲအဓိကလုပ်ရမယ်အလုပ်ပေါ့နော်အမေရိကန်နိုင်ငံတွေရောအကူအညီလို့ရတယ်ဒါပေမဲ့တကယ်ကြောင်းလဲဖို့ဆိုတော့ကျွန်တော်ပြည်သူလူထုတွေကနေပြီးတော့အဓိကလုပ်ရမယ်ဆောင်ရမယ်အလုပ်ဖြစ်ပါတယ်ဆိုတော့ပြောခဲ့တာပါ
ဒေါ်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံဆွေးနွေးမှုတွေကိုအပြုသဘောအဖြစ်ကြိုဆိုကြပေမဲ့တိုင်းရင်းသားတွေဘက်ကစိုးရိမ်နေတဲ့အချက်ကိုလည်းတပ်အမတ်ကြီးကိုတင်ပြခဲ့တယ်လို့ဂမ်ဆမ်ကဆိုပါတယ
်ဒီဆွေးနွေးဖို့နေချင်ရဲ့အတွက်ဆွေးနွေးဖို့ဆိုသူရဲ့ပြောဆိုမှုတွေနားထောင်ရတယ်ဆိုတော့ပို့ပြီးမှတော့အပြုသဘောဆောင်မယ်လို့ကတော့ထင်ပါတယ်ဒါပေမဲ့စိုးရိမ်ချက်အကြီးကြီးတစ်ခုရှိတာကတော့စစ်တပ်နဲ့အခြေဖေးယူလုပ်တဲ့အချိန်မှာပြီးတဲ့ဘက်မှာကျွန်တော်တိုင်းရင်းသားတွေဒီဘက်ဖြစ်သွားပါရောအင်မတန်ကိုစိုးရိမ်နေတယ်ကျွန်တော်ကတော့ပြောခဲ့ပါတယ
်ဒါအပြင်ကချင်ပြည်နယ်မှာလူထုအခြေပြုအဖွဲ့အစည်းတွေဦးဆောင်ပြီးဘိန်းကင်းတွေကိုတွားရောက်ဖျက်ဆီးတဲ့လှုပ်ရှားမှုတွေမှာအာဏာပိုင်တွေဘက်ကကန့်သက်ပိတ်ပင်မှုတွေရှိခဲ့ကြောင်းနဲ့ဘိန်းဆွဲသူဥယေဟာတိုင်းရင်းသားဒေသတွေမှာအစမတန်များလာတဲ့အခြေအနေတွေကိုလည်းကချင်ခေါင်းဆောင်တပ်ဦးအနေနဲ့ဆွေးနွေးခဲ့တယ်လို့သူကပြောပါတယ
်ကျွန်တော်ကချင်ဒီမျိုးတစ်မျိုးပဲမဟုတ်ဘူးတိုင်းရင်းသားတွေကအထူးကြီးသူပဲပြောတာကျွန်တော်ညီညီရတယ်ဒီချမ်းတွေရောအထူးတူပဲ တည်ရင်သားနေရာတွေဒီစစ်အေးမျိုးနဲ့ပုံတန်ဆောင်ပြီးမှလုပ်နေတဲ့ဟာတွေကတော့ကျွန်တော်ကပူဆုပ်ရင်လည်းနောက်အစိုးရနေပြီးတော့ဘိန်းဖောက်ပြောက်ရေးဘိန်းဖောက်ပြောက်ရေးဒါပေမဲ့အစိုးရနဲ့ဒီလိုမျိုးဘိန်းဝင်စီးတဲ့အချိန်မှာဘာဖြစ်လို့ဒီဆိုင်တွေဖောက်ကားတဲ့လူတွေထွက်ပြေးလို့ရလဲကြိုတင်မှထွက်ပြေးသွားတာကျွန်တော်တွေ့ရတယ်နောက်ကချင်းပြည်နယ်မှာဒီလောက်ကဘိန်းစားများတာကျွန်တော်ဖောင်နဲ့တောင်းနဲ့တိမ့်နဲ့ချီမှာရှိတဲ့ပြည်နယ်မှာအဲဘိန်းဖြတ်ခြင်းဆိုတာတယုံပဲရှိတာကိုတကယ်အောင်အောင်ဆရာကောင်းပါလေအဲ့ဒါကြီး
တမ်မကြီးမာစီယိုဘက်ကလည်းလက်ရှိကချင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေကိုအသေးစိတ်မေးမြန်းခဲ့တယ်လို့အမေရိကန်ဘက်ကဘယ်လိုကူညီပေးနိုင်တယ်လဲဆိုတဲ့မေးခွန်းတွေကိုလည်းမေးမြန်းခဲ့တယ်လို့ကမ်ဆန်းကပြောပါတယ
်ကျွန်တော်ကတော့တောင်းဆိုတော့ဒီပပျောက်ရေးမှာတမျိုးမှာပါဝင်ပေးပါနောက်တစ်ခုကတော့ဒီ CSO တို့ကျွန်တော်ဒီကျွန်တော်ကချင်ပြည်နယ်မှာတော့လူထုအဖွဲ့အစည်းတွေအကြီးကပဲလုပ်နေရတာပါဒီအရာကအဲ့လိုဆိုတော့ဒီလုပ်နေတဲ့ဟာမှာဟိုကူညီပေးဖို့နော် technical training ဖြစ်မယ်တော့မဟုတ်ဒီမြေကြီးအရာရောအမှုရေးဆေးဝါးကိုပြန်ဘိန်းဖြတ်တဲ့ process တွေမှာပေါ့နော်။အပောင်ဝင်ပေးဖို့အဲ့ဒါကိုကျွန်တော်ကတောင်းဆိုမှုရှိခဲ့ပါတယ်
။ February 22ရက်နေ့က Washington DC American နိုင်ငံသားရေးဌာနမှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကို American ပြည်ထောင်စုပြည်နယ်ပေါင်းစုံမှာနေထိုင်ကြတဲ့ကချင်၊ကရင်နီ၊ချင်း၊မွန်နဲ့ရှမ်းတိုင်းသားခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ရှင်။ဝင်းကြီးဦးအောင်မင်းဦးဆောင်တဲ့မြန်မာအစိုးရငြိမ်းချမ်းရေးအဖွဲ့နဲ့ NCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးခဲ့တဲ့တောင်ပိုင်းရှမ်းပြည်တက်မတော် RCSS SSC အဖွဲ့တို့ဟာနှစ်ရက်တာတွေ့ဆုံခဲ့ရမှာရှမ်းပြည်နယ်အတွင်း RCSS SSA နဲ့တအောင်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးနဲ့လက်ရှိအပြစ်ခက်ရစဲရေးစတဲ့ခြေနေတွေကိုတွေ့ဆုံဆွေးနွေးခဲ့ကြပါတယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကပြောပြမှာပါရှင
်ဟုတ်ကဲ့ပါမြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ဟာမနေ့ကနဲ့ဒီကနေ့မနေ့တွေ့ဆုံမှုမှာလက်ရှိငြိမ်းချမ်းရေးဖော်ဆောင်မှုအခြေအနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေကိုရှင်းချနိုင်ရေးအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာငြိမ်းချမ်းရေးစင်တာအကြီးတန်းရာရှိဦးလှမောင်ရွှေကအခုလိုပြောပါတယ
်အဓိကတော့ RCSS နဲ့တော့အချက်တစ်ချက်ပါပဲတကယ်တော့လက်ရှိငြိမ်းချမ်းရေးတောင်ပိုင်းဖော်ဆောင်မှုနဲ့ဆက်လက်ဆောင်တဲ့ကိစ္စရပ်တွေနောက်သို့သိကျင်တာတွေဖြစ်ဖို့နဲ့ဒုတိယကတော့ TLN အနေနဲ့ RCSS ပြည်ပက္ခကိုကျွန်တော်တို့ရှင်းချရစိုင်းနိုင်မှုပြသပါမယ်အဲ့နှစ်ခုကျွန်တော်ဆွေးနွေးပါတယ်
တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲမှာ RCSS အနေနဲ့ NCA ပြည်ရစာချုပ်ချုပ်ဆိုနိုင်တဲ့အပေါ်ထင်ရဆိုင်လှုပ်ဆောင်နေတဲ့ဆိုတဲ့ဆွတ်ဆွဲချက်တွေပေါ်ထွက်လာတဲ့အပေါ်ဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့တွေကိုရှင်းလင်းတင်ပြခဲ့တယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
NCA ကိုမလိုက်နာပဲနဲ့လှုပ်ချင်အောင်လှုပ်နေတယ်ဆိုတော့စစ်စစ်ချက်ကိုလည်းကျွန်တော်တို့ဥက္ကဋ္ဌကြီးအား NCA ကိုကျွန်တော်တို့ပြုလွန်ချက်မရှိပါဘူး NCA မှာဘာမှလည်းကျွန်တော်တို့ကန့်တတ်ချုပ်ချယ်ထားတာမရှိဘူးကျွန်တော်တို့တပ်မြာရမယ်ချထားရေးတွေနဲ့တပ်မတ်ရေးတွေဘာမှမလုပ်ရသေးဘူးဘာမှမဆင်းရသေးဘူးတော့ဘယ်လိုလုပ်ပြီးတော့ကျွန်တော်တို့က NCA ကိုတွားပြီးတော့ဖောက်ဖျက်တယ်လို့စွပ်စွဲကြတယ်လဲဆိုတာပြန်ပြီးတော့မေးမြန်းတယ်လို့သိရပါတယ်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်ပလောင်တပ်ဖွဲ့တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာနေမြေပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့2015ခုနှစ်နိုဝင်ဘာလကနေအခုချိန်ထိစီရေးသိမ်းမှနေခဲ့ကြတာပါနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဒေသနန်းခမ်းကြောင်မဲဒေသခံကြီးဝါသား4000ကျော်ဟာဒုက္ခသည်ဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်လက်ရှိ NCA လက်မှတ်ရေးထိုးဖို့အစိုးရကနေလက်မခံသေးတဲ့အဖွဲ့တွေကိုလည်း NCA ပြည်ရလက်မှတ်ရေးထိုးသွားနိုင်ဖို့အရေးဆွေးနွေးခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
အလုံးပါဝင်နေတဲ့လူတို့ကျွန်တော်တို့ချက်မိတတ်ပါတယ်သူကလည်းသူ့အဖက်ပိုင်းကတော့လက်ခံထားတဲ့ဒီအစုအဖွဲ့တွေရှိတယ်လို့လုံးဝလည်းမခံသေးတဲ့အစုအဖွဲ့လည်းရှိရဆိုတော့အထမအနေနဲ့တော့ကျွန်တော်တို့မပါလာသေးတဲ့ဒီအစုအဖွဲ့တွေအလုံးပါဝင်နေရေးကိုကျွန်တော်တို့လည်းအတတ်နိုင်တဲ့ဆက်ကဒီပေါ်ထောင်ရသွားမယ်ဆိုတဲ့ဒီသတင်းပေါ်မှာကျွန်တော်တို့သတင်းဖြစ်ပါတယ်
တမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းခဲ့ပြီးတော့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခံရစက်ရေးအတွက်တွေ့ဆုံဆွေးနွေးခဲ့ရမှာလက်နက်ကိုင်ဖွဲ့ရှိဖွဲ့နဲ့ NCA ပြည်ရလက်မှတ်ရေးထိုးနိုင်ခဲ့ပြီးမြန်လဲဂျန်ရှိနေသေးတဲ့လက်နက်ကိုင်ဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးမနေ့ကညနေပိုင်းမှာဝန်ကြီးဝန်မင်းဦးဆောင်တဲ့မြန်မာငြိမ်းချမ်းရေးဖွဲ့နဲ့ UNSC ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုမှာ UPWC အနေနဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်အနေအထားကိုရှင်းပြခဲ့တယ်လို့ NCA လက်မှတ်ရေးသူဖို့အတွက်အစိုးရအနေနဲ့လမ်းဖွင့်ထားတယ်လို့ဝန်ကြီးဦးအောင်မင်းပြောဆိုခဲ့ကြောင်းမြန်မာငြိမ်းချမ်းရေးစင်တာအကြီးတန်းရာရှိဦးလှမောင်ရွှေကအခုလိုပြောပါတယ်
ဒီလက်မှတ်တွေထိုးရသေးတယ်တန်းသားတနက်ကန်ကောင်းဆောင်တွေပေါ့နော်ကျွန်တော်တွက်တွေ့ပါတယ်မနေ့ကညနေတော့တွက်တွေ့တယ်တွက်တွေ့ပြီးတော့ကျွန်တော်တို့အနေနဲ့တော့နောက်ဆုံးရှိနေတဲ့နေထားတွေရှင်းပြတယ် NC ထိုးနိုင်မှုကိစ္စကိုလည်းလမ်းဖွင့်ထားတယ်ထိုးနိုင်မှုနည်းလမ်းတွေကိုလည်းဆွေးနွေးတာကျွန်တော်တို့နားလဲလာတော့လက်မှတ်တွေရေးထိုးရသေးတယ်ချင်းချင်းမှာပြန်လည်ညှိနှိုင်းပြီးတော့မှကျွန်တော်တို့နဲ့ပြန်တွေ့နိုင်မှုကျွန်တော်တို့ကမ်းလှမ်းထားရကြ
အပြစ်ခံရစရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းစဉ်မှာတိုင်းဒေသနဲ့ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရတို့ကမှယုံကြည်မှုအားနည်းနေသေးတဲ့အခြေအနေမှာရှိနေသေးတယ်လို့လည်းဦးလောက်မောင်ရွှေကပြောပါတယ်။ UNFC အနေနဲ့ကတော့ UPWC နဲ့ထပ်မံတွေ့ဆုံဆွေးနွေးနိုင်ဖို့ NCA လက်မှတ်ရေးသူနိုင်ခြင်းမရှိတဲ့အဖွဲ့တွေနဲ့ထပ်မံဆွေးနွေးညှိနှိုင်းနေဆဲလည်းဖြစ်ပါတယ်။ဖေဖော်ဝါရီ19ရက်နေ့မှာစတင်ကျင်းပခဲ့တဲ့ UNFC အစည်းအဝေးကနေနိုင်ငံရေးဆွေးနွေးပွဲတွေပေါ်ဆောင်ဖို့အတွက်နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ကိုဖွဲ့စည်းခဲ့ပြီးဖြစ်တယ်လို့စစ်မှန်တဲ့ပြည်တွင်းငင်းချမ်းရေးပေါ်ဆောင်နိုင်ရေးနိုင်ငံရေးဆွေးနွေးရေးဖြစ်စဉ်အစစ်စစ်မှာတိုင်းဒေသလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းအလုံးပါဝင်နိုင်ရေးနဲ့သုံးဘွေဆိုင်တွေ့ဆုံဆွေးနွေးမှုပေါ်ပေါက်လာရေးတို့အတွက်ကြိုးပမ်းသွားမယ်လို့လည်းသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ပါရှင်မြန်မာနိုင်ငံတွင်အခြေခံပညာသင်ကျောင်းတချို့မှာဆောင်းမေးပွဲမေးခွန်းပေါက်ကြတာမေးခွန်းလွှာတွေမှာဆူဆူဝါဝါတပ်ပုံမှားယွင်းတာတွေဆောင်းမေးပွဲစစ်ဆေးမှုတွေလွဲချော်နေတာတွေနဲ့ပတ်သက်လို့လက်ရှိပညာရေးဝန်ကြီးနဲ့ပညာရေးဝန်ကြီးဌာနအစင်းမြင့်တာဝန်ယူထားသူတွေမှာအဓိကတာဝန်အရှိဆုံးဖြစ်တယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကဝေဖန်လိုက်ပါတယ်အပြည့်အစုံကိုတော့မဆုမွန်ကဆက်ပြီးပြောပြမှာပါ
မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအစစ်မြစ်ပညာရေးစနစ်အဖြစ်နိုင်ငံတကာအစစ်မီပညာရေးဖြစ်အောင်စွမ်းဆောင်မြင့်တင်နိုင်ရေးအစိုးရလွှတ်တော်နဲ့ပညာရေးဝန်ကြီးဌာနတို့ပညာရေးဥပဒေတွေပြဋ္ဌာန်းပြီးဆောင်ရွက်နေတယ်လို့ပြောဆိုနေချိန်နဲ့တပြိုင်နက်တည်းမှာပဲအခြေခံပညာစာသင်ကျောင်းတချို့မှာစာမဝဲမေးခွန်းပေါက်ကြားမှုတွေဖြစ်တယ်လို့မေးခွန်းလွှာတွေထဲမှာသမိုင်းကြောင်းဖြစ်စဉ်အကြောင်းအရာတွေနဲ့စလုံးပေါင်းတပ်ပုံမှားမှားယွင်းယွင်းဖြစ်နေတာတွေကိုလူမှုကွန်ရက်တွေမှာဖော်ပြလာနေတယ်လို့တိုင်တန်းမှုတွေအေးအေးယူမှုတွေနဲ့စစ်ဆေးစုံစမ်းမှုတွေကိုလှုပ်ဆောင်နေကြောင်းပညာရေးဌာနဘက်ကလည်းရှင်းလင်းချက်တွေထုတ်ပြန်နေရပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့အဓိကတာဝန်အရှိဆုံးကတော့လက်ရှိတာဝန်ယူထားတဲ့ပညာရေးဝန်ကြီးပဲဖြစ်တယ်လို့နိုင်ငံတော်ကတက္ကသိုလ်ကောလိပ်အခြေခံပညာအဆင့်ပညာသင်ကြားနေတဲ့ဆရာဆရာမတွေစုဖွဲ့ထားတဲ့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဦးသူတာကဝေဖန်လိုက်ပါတယ
်ဘာကြောင့်လဲသူကဝန်ကြီးတယောက်ဖြစ်တဲ့အတွက်သူ့မှာတာဝန်အရှိဆုံးသူတို့ဒီဟာကိုစနစ်ပြောင်းနေဆိုတဲ့ကျွန်တော်တို့ကပုံစီမံခံဝဲမှုစနစ်တကျဆိုင်ရွက်ရတော့မယ်ရှင်းလင်းရတော့မယ်ပြောရဆိုရတော့မယ်ဒါတွေကိုသူမလုပ်ဘဲနဲ့ချက်ချက်ချက်ပေါ့နော်သူကစနစ်ဟောင်းတိုင်းသွားပြီးတော့ဒီစနစ်ဟောင်းမှာလည်းမင်းကိုပေါက်ခဲတာတွေကဒီကျွန်တော်တို့တစ်ချောင်းလုံးပဲနိုင်ငံတော်ဆင့်ဆောင်မှုရဲ့ဆယ်ထန်းပေါ့နော်တက်လို့ဝင်တန်းမှာသူလည်းကျွန်တော်တို့နေ့တိုင်းကြားရတယ်ဒါအင်မတန်စိတ်ပျက်စရာကြီးကောင်းတာပေါ့နော
်အခြေခံပညာသင်ကျောင်းတချို့မှာစာမဝဲမေးခွန်းလွှာပေါက်ကြားမှုတွေနဲ့ပတ်သက်လို့တော့ဆရာဆရာမတွေရဲ့ဆရာဝတ္တရားနဲ့အညီကျင့်ဝတ်လိုက်နာမှုစံထားမှုတွေအပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့လည်းမန္တလေးရတနာဘုံတက္ကသိုလ်အင်္ဂလိပ်စာဌာနကလက်ရှိကတိကအဖြစ်တာဝန်ယူသင်ကြားနေတဲ့ဥတုတကသုံးသပ်ပါတယ
်ဆရာဆရာမတွေရဲ့ code of conduct လေးလို့ပါပေါ့နော်ကျင့်ဝတ်ပေါ့နော်ဒါလုံးသိမသိဆိုတာစဉ်းစားရမယ်ကိုယ်တပည့်အခြေအနေမှုအဓိကထားပြီးတော့အဲ့လိုလုပ်နေတဲ့ပုံစံရောက်တဲ့အတွက်ကျွန်တော်အမိနဲ့တော့လုံးဝလက်မခံနိုင်ဘူးပေါ့နော်အရေးယူတဲ့အခါမှာလည်းအောက်ခြေကိုရေးမှုပဲနဲ့တကယ်တာဝန်အရှိဆုံးတိုင်းပြည်သားကြီးနဲ့ပြည်နယ်ပညာရေးမှုတွေကိုအရေးယူရမယ်သူတို့ပေါ်ရော့လို့ဒါဒီပြဿနာဖြစ်လာတာကြီ
းပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဘတ်စုံဆောင်ရွက်မယ်လို့ဆိုထားတဲ့လာမယ့်အစိုးရတဲ့လက်ထက်မှာတော့အများပြည်သူចောင်းသားလူထုလိုလားတဲ့အစစ်မြင့်ပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့မျှော်လင့်ကြောင်းမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌကပြောဆိုလိုက်ပါတယ
်အဲ့တော့ကျွန်တော်တို့အစိုးရတဲ့လက်ထက်မှာပညာရေးကတော့တကယ်ပြုပြင်ပြောင်းလဲနိုင်တဲ့ပုံစံကြီးလုပ်မှာဆိုတော့အဲ့တစ်ချက်တော့ယုံတယ် PPP ဓာတ်တွေလူလားတယ်ပေါ့နော်ကျွန်တော်ဒီမိုကရေစီပညာရေးလူလားတဲ့ចောင်းသားចောင်းသူတွေရော PPP လူလားနေတဲ့ဒီဆရာဆရာမတွေလူလားနေတဲ့ပညာရေးစနစ်ကိုကောင်းကောင်းမွန်မွန်ကောင်းထက်ပေါ်နိုင်မှုတွေတော့ယုံကြည်ပါတယ်ဗျအဲ့တစ်ချက်တော့ကျွန်တော်တစ်ချက်ပြောလို့ရ
အဖက်ဘက်ကနိုင်ကြနေတဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲပြီးဒီမိုကရေစီပညာရေးစနစ်နဲ့အဆင့်မီပညာရေးဥပဒေတွေပြဋ္ဌာန်းသတ်မှတ်နိုင်ရေးចောင်းသူចောင်းသားတွေပါဝင်တဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတက်မကများအဖွဲ့ချုပ်ဘကတာတက္ကသိုလ်ចောင်းသားများတက်မကတာကတာចောင်းသူចောင်းသားတွေဆရာဆရာမတွေမိဘပြည်သူတွေကပါတောင်းဆိုဆန္ဒပြခဲ့ကြပါတယ်အခုထိလည်းသပိတ်မောက်ចောင်းသူចောင်းသားခေါင်းဆောင်တွေထောင်ထဲမှာအကျဉ်းချတရားစွဲဆိုခံနေရစေအနေထားဖြစ်တယ်မို့တိုင်းပြည်ရဲ့အနာဂတ်မျိုးဆက်သစ်တွေအတွက်ចောင်းသားပြည်သူတွေလိုလားတဲ့အဆင့်မီပညာရေးစနစ်ထွန်းကားလာနိုင်ရေးနိုင်ငံအပြောင်းလဲမှာပညာရေးစနစ်ကိုအဖက်ဖက်ကပြုပြင်ပြောင်းလဲဖို့အရေးတကြီးလိုအပ်ချက်ဖြစ်နေတယ်ဆိုတာကိုလည်းပညာရှင်တွေနဲ့ចောင်းသားတွေကထောက်ပြဝေဖန်နေကြတာဖြစ်ပါတယ်ရှင်
။မဆုမွန်ပြပြသွားတာပါ။ဗုဒ္ဓဘုရင်နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုတော်ရရှင်နေနားဆင်နေကြတာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ24 kHz 1212လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 0433တို့ကနေတိုက်ရိုက်ထုံးလင်းနေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့နေနဲ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာကတော့
ဆိုရပါတော့နေပြီးတော့စေတနာမှန်လို့ပဲပြောရတော့ပြောရပါမယ်တစ်ချက်ပေါ့နော်ပြီးအဲ့ဒီအောက်မှာမှအခြေခံကကျွန်တော်တို့အားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်တဲ့တစ်ချက်ပေါ့
ဒါကတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်စီစီမှာအပြည့်စုံတင်ဆက်မှာမှုစောင့်မျှော်နားဆင်ကြပါရှင်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်ပြီးတော့ဦးကျော်စံသားကပြောပြမှာပါ
NLD အနေနဲ့သူရဲ့ view ဟာကိုထင်ထားဖို့လိုအပ်တဲ့ threat ကောင်းစဉ်နဲ့ရေးသားထားတဲ့ East Asia Forum ရဲ့သုံးသပ်ချက်ကိုဥစွာတင်ပြလိုပါတယ်။လွန်ခဲ့သော9နှစ်ကမြန်မာနိုင်ငံရဲ့အစဉ်ကူးပြောင်းရေးဟာ legitimacy လို့ခေါ်တဲ့တည်ဝင်ဖြစ်မှုကိုတည်ဆောက်ရတဲ့ပြုပြင်ပြောင်းလဲရေးဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးမှာပြုပြင်ပြီးသမ္မတဦးသိန်းစင်ကသူ့အစိုးရကိုတည်ဝင်ဖြစ်ကြောင်းပြသခဲ့ပါတယ်။နိုင်ငံရေးအစီအစဉ်သစ်ကိုလည်းခြားခင်းခဲ့ပါတယ်။အခုတော့ဒီခြားခင်းခဲ့တဲ့အစီအစဉ်သစ်တနည်းအားဖြင့်ဒီပြုပြင်ပြောင်းလဲရေးကိုဒေါအောင်ဆန်းစုကြည်ရဲ့ NLD ကဆက်လက်လှုပ်ဆောင်ရပါတော့မယ်။လက်တွေ့ကြကြလှုပ်ထောင်ပါမလား။ဦးသိန်းစိန်ဟာညဉ့်ညံရေးဆွေးနွေးပွဲစတဲ့နိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးပြုပြင်ပြောင်းလဲရေးကိုလှုပ်ခဲ့ပါတယ်။2008ဖွဲ့စည်းပုံဘောင်းအတွင်းကလှုပ်တာဖြစ်ပေမဲ့အတိုက်အခံပြန်လဲပေါ်ထွက်လာအောင်တော့နေရာပေးဖန်တီးနိုင်ခဲ့တာတွေ့ရပါတယ်။နိုင်ငံတကာအတိုင်းဝိုင်းတွေကိုလည်းပြန်လဲဝင်ဆန့်လာခဲ့ပါတယ်။ NLD ခေါင်းဆောင်တဲ့ဒုတိယအဆင့်နိုင်ငံရေးအစဉ်ပြောင်းရေးကာလမှာတော့ဒီမိုကရေစီဖြစ်ထွန်းအောင်လုပ်ရတော့မှာဖြစ်ပါတယ်။လက်ရှိနိုင်ငံရေးဘဏ်ကိုစံသက်စင်ခေါ်ရမှာလည်းဖြစ်ပါတယ်။နမူနာတစ်ခုကဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးအတွက်အထောက်အမှုဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ရမယ်ဒါမှမဟုတ်ဆိုင်ငံထားရမယ်ကိစ္စပါ။ဒီညမှာအပြည့်အယူမတက်ရဘူးဆိုရင်တော့ဖွဲ့စည်းပုံဆိုင်ရာပိတ်ဆို့မှု constitutional deadlock ဖြစ်လာနိုင်ပါတယ်။တစ်ဖက်မှာလည်းအုပ်ချုပ်ရေးဟောင်းကထားရေးခဲ့တဲ့လှုပ်ဆောင်စရာတွေတစီတန်းကြီးရှိနေပါတယ်။တိုင်းဒေသနဲ့ညီညာရေးဆက်လက်တည်ဆောက်ရမယ်ကိစ္စဘုရားဘာသာမွတ်စလင်ပြဿနာမြေဆုံရေကာတာရှိရလားလားတရုတ်နိုင်ငံဆိုင်ရာမူဝါဒလူမှုယုံကြည်မှုကင်းမဲ့နေတဲ့တရားစီရင်ရေးစနစ်တရားဥပဒေစိုးမိုးရေးဆိုတာလူတိုင်းပြောနေပေမဲ့ဘယ်သူမှဂရုမထားတဲ့ကိစ္စစသဖြင့်ပြဿနာတွေကအများကြီးပါပဲတစ်ချိန်တည်းမှာပဲစင်ရဲချမ်းသာကွာဟမှုတွေလည်းပဲကြီးထွားလာနေပါတယ်ဒါဟာတစ်ချိန်ချင်းမှာလူမှုရဲ့မကျေနပ်မှုပေါက်ဖွားလာနိုင်ပါတယ် NLD အတွက်ဆောင်ရွက်ရမယ့်နောက်တစ်ဆင့်ပြုပြင်ပြောင်းလဲရေးဟာဒါကြောင့်စိန်ခေါ်မှုတွေများပြားလှပါတယ်ဒီနေရာမှာ NLD အနေနဲ့ပြုပြင်ပြောင်းလဲခြင်းတဲ့စံတန်းနဲ့ပဂတိနိုင်ငံရေးအခြေအနေကိုချင့်ချိန်ဖို့လိုအပ်ပါတယ်။ပြုပြင်ပြောင်းလဲရေးလော်ဂျီပြီးပဂတိအခြေအနေနဲ့ကင်းကွာသွားခဲ့ရင်စစ်တပ်ကိုဆွတ်သလိုဖြစ်သွားပါလိမ့်မယ်။သို့တော်လည်းပဲရွေးကောက်ပွဲအနိုင်ရထားတဲ့ပါတီတစ်ခုဖြစ်လေတော့စစ်တပ်နဲ့ရောတခြားနိုင်ငံရေးအင်အားစုတွေနဲ့ပါလက်တွဲပြီးလက်ရှိဖွဲ့စည်းပုံကဟန်တာထားတဲ့ဘောင်အတွင်းမှာပဲပြုပြင်ပြောင်းလဲနိုင်တဲ့ကိစ္စတွေအများကြီးရှိနေပါတယ်။ဒီလိုလုပ်ရင်မကြိုက်တဲ့သူတွေကတော့ဝေဖန်ကြပါလိမ့်မယ်။ဒါပေမဲ့စစ်တပ်လက်ခံမှသာလျှင်ပြုပြင်ပြောင်းလဲရေးကတာရှိခံမှဖြစ်တယ်လို့ရေးသားထားပါရခင်ဗျာဆက်လက်ပြီးဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးအလားအလာကိုစစ်တပ်ရိုက်ချိုးလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဗြိတိန်နိုင်ငံထုတ် CapX Online မှာ Richard Cunliffe ရေးသားထားတာကိုတင်ပြလိုပါတယ်နိုဘယ်ညဉ့်ဉန်းဆုရှင်ဒေါအောင်ဆန်းစုကြည်နိုင်ငံရဲ့သမိုင်းဝင်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရရှိခဲ့ပေမဲ့သမ္မတဖြစ်ခွင့်ကိုဖွဲ့စည်းပုံကကန့်သတ်ထားပါတယ်ဒီကိစ္စဒေါအောင်ဆန်းစုကြည်ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံညှိနှိုင်းမှုတွေလုပ်ခဲ့ပါတယ်။ပုံမှန်59စဆိုင်ငံရေးအတွက်အပြုသဘောရလက်ပေါ်ထွက်လာလိမ့်မလားလို့မျှော်လင့်နေခဲ့ကြတာပါ။တနင်္လာနေ့ကတော့ဒီမျှော်လင့်ချက်လုံးဝပြည့်ပြည့်သွားခဲ့ရပါပြီ။စစ်ဗိုလ်ချုပ်တွင်နဲ့တွေ့ဆုံတဲ့အစည်းအဝေးပွဲတစ်ခုမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်လာတာ9နှစ်သာသက်တမ်းရှိသေးတဲ့အတွက် သင်တော်တဲ့အချိန်ကြမှလိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေအတွက်ဖွဲ့စည်းပုံအခန်း၁၂နဲ့အညီပေါ်ဆောင်ဖို့လိုအပ်တယ်လို့ပြောကြားလိုက်ပါတယ်။ဒီနေ့ပြောရရင်ဖွဲ့စည်းပုံတဲကမျှတမှုမရှိဒီမိုကရေစီမဆန်းစစ်တပ်ကိုအာဏာရအများကြီးချုပ်ကန့်ခွင့်ပေးထားတဲ့ပြဋ္ဌာန်းချက်တွေကိုအခုအချိန်မှမပြေနိုင်သေးဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါကမြန်မာနိုင်ငံမှာဒီမိုကရေစီထွန်းအားရေးတရားမျှတရေးအနာဂတ်ဖွံ့ဖြိုးရေးတွေကိုအလေးနဲ့ထားသူအလုံးအတွက်ထုနှက်ခံရတဲ့ကိစ္စရဖြစ်ပါတယ်။ပေါ်ကြုံပြီးမင်းအွန်လိုင်းဆိုတာဟာမြန်မာပြည်သူတွေဘယ်တော့မှရွေးချယ်တင်ပြောက်ခြင်းမရှိခဲ့တဲ့စစ်ဘုတ်တယောက်သာဖြစ်ပါတယ်။နိုဝင်ဘာလရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်ပွင့်လင်းမြင်သာမှုနဲ့နိုင်ငံရေးလွတ်လပ်ခွင့်ခေတ်သစ်တရားကိုစတင်ခဲ့တယ်လို့ထင်ခဲ့ကြရင်တော့အဲ့ဒီအလားအလာကိုပေါ်ကြုံမှုကြီးမင်းအွန်လိုင်းရဲ့ကြီးညာချက်ကရိုက်ချိုးလိုက်ပြီးဆိုတာပဲဖြစ်ပါတယ်။ဒီတော့မြန်မာဒီမိုကရေစီမိစုတစောင်းအနေနဲ့ဒီကိစ္စကိုဆက်လက်တိုက်ပွဲဝင်သွားရမှာဖြစ်တယ်လို့យေသားထားပါတယ်ခင်ဗျာ။
ဥကြဆန်တာပါရှင်အခုဆက်လက်ပြီးတော့နနခင်းနိုင်သောရရှင်နေနားဆင်နေတဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်ကတင်ဆက်မှာပါရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
a fish out of water
ဖြစ်ပါတယ်စာလုံးပေါင်းကA ကတခုဒီနေရာမှာတကောင် F-I-S-H fish ကတော့ငါ O-U-T out adverb ကရိယာဝိသေသနာကို O-F of preposition ဝိပနဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပဲရပြီး W-A-T-E-R water ကတော့တော်ရရှိများတည်ပြီးဖြစ်တဲ့အတိုင်းရေးဆိုတော့စကွိုက်ထွန်းရဲ့ဓာတ်ရိုက်ဒီပဲကတော့ရေးအပြင်ဘက်ကိုရောက်နေတဲ့ငါတကောင်ပေါ့ဒီထဲမှာအသက်ရှင်နေငါးကရေပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာသွက်ရှင်များစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲ့နေတယ်အနေကျနေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရာထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်ကျွန်တော်ကတော့တမန်လူတူပါပဲဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party There were a lot of rich people there and I'm just an ordinary guy
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနေရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
a fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်တင်ဆက်တဲ့ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလဲတော်ရရှင်နေကြည့်ရှုနိုင်ကြပါတယ်တနင်္လာနေ့ညနေတိုင်းမှာ Asia Set 7 Juru ကနေထုတ်လွှင့်နေပါတယ်ရှင်အခုတော့ကိုအောင်လွင်ဦးတင်ဆက်ထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရမှာပ
ါတော်ရရှင်များခင်ဗျာမြမတံမလို့နဲ့တိုင်းရင်းသားလက်နက်ကင်တွေဂျာမာတာမကတိုင်းရင်းသားဖွဲ့တွေချင်းချင်းဂျာမာပါဖြစ်ပေါ်နေတဲ့လက်နက်ကင်ပိပကတ်တွေကြောင့်ဒေသခံတွေလည်းထောင်ပေါင်းများစွာအတိဒုက္ခရောက်နေကြပါတယ်။ဒီမကြသေးခင်နှစ်တွေအတွင်းမှာငင်းငယ်ဆွနေပွဲတွေလည်းအချင်းချင်းလှုပ်ခဲ့ပြီးပါပြီ။ဒါပေမဲ့လည်းမငင်းငယ်နိုင်နေပဲဖြစ်နေရတာဘလို့အကြောင်းနေရှိနေလို့ပါလဲ။ငင်းငယ်ဆွနေမှုတွေမှာပုံစံအစ်စ်တွေနဲ့ချင်းကပ်ဖို့လိုအပ်နေပြီလားဆိုတော့ကျွန်တော်ဆွနေကိုစီစဉ်ထားပါတယ်။ဒီပြီးခဲ့တဲ့ဒီသမရာဦးသိန်းစိန်လက်ထက်ဆိုရလက်ထက်မှာဆိုရင်တော့တနင်္ဂနွေလုံးအပြစ်ခတ်ရဆဲဖို့ရည်ရထားရမယ်ဖြစ်ခဲ့တာကိုလည်းကျွန်တော်တွေ့ရပါတယ်။မှန်ထားသလိုဒီလိုမျိုးအပြစ်ခတ်မရဆဲနိုင်ခဲ့တာပြစ်ခတ်တွေဆက်ဖြစ်နေရတာတွေရဲ့အဓိကအကြောင်းရင်းအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ဘာကြောင့်လို့ပြောနိုင်မလဲဆိုတော့ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးကြမဲ့ပုဂ္ဂိုလ်ရဲ့သဘောထားတွေပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောထားကိုအရင်ကြားကြပါတယ်။အရင်ဆုံးကတော့ကျွန်တော်ဒီရခိုင်ပြည်အမျိုးသားကောင်စီ ANC ရဲ့အထွေထွေတွင်းရမှုဦးထွန်းစော်ရဲ့သဘောထားကိုကြားကြပါတယ်ခင်ဗျာ။
အဓိကတော့ပေါ့လေအဓိကတော့ဆိုရဘက်ကနေပြီးတော့စေတနာမှန်လို့ပဲပြောရတော့ပြောရပါမယ်တစ်ချက်ပေါ့နော် ပြီးအဲ့ဒီအောက်မှာမှအခြေခံကကျွန်တော်တို့အားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်တဲ့တစ်ချက်ပေါ့အစိုးရကနေပြီးတော့မှအားလုံးပါဝင်ရေးကိုလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံလုံးပြည်ခရဲ့စီရေးဘက်ကိုရောက်နိုင်ပါတယ်ဒီ2000နဲ့ကျွန်တော်တို့ဒီ12ကနေစပြီးတော့မှအကောင့်တွေပေါ်လာခဲ့တဲ့ကျွန်တော်ညီညာရေးဖြစ်စဉ်ဟာ bilateral နှစ်ဖက်ကြားမှာသဘောတူညီမှုတွေရှိခဲ့တယ်နောက်ပြီးတော့မှ multilateral လို့ခေါ်တဲ့ကျွန်တော်တို့အဖွဲ့အများနဲ့ဆွေးနွေးခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်ဒီနှစ်ခုစလုံးမှာကျွန်တော်တို့ပါဝင်ပတ်သက်ခဲ့တဲ့ stakeholders လို့ခေါ်တဲ့အဖွဲ့အစည်းများဟာစုစုပေါင်း20နဲ့တဖွဲ့ရှိပါတယ်ဒီဖြစ်စဉ်တစ်ခြားလုံးမှာပါဝင်လာခဲ့တဲ့20တဖွဲ့လုံးကမှ6ဖွဲ့ကိုဒီကရှင်းလက်ထားခဲ့ပြီးမှရှင်းတဲ့ဖွဲ့တွေကိုလက်ခံအသိမဲ့ပြုပြီးတော့မှပေါ်ဆောင်တဲ့ဖြစ်စဉ်ကကျွန်တော်တို့အစိုးရရဲ့စည်းရနာကိုထင်ထက်ပြနေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်အဲ့ဒါကြောင့်စည်းရနာကကျွန်တော်တို့မမှန်ကန်ခဲ့ဘူးလို့ပဲအဲ့လိုအခြေခံအပြင်သုံးသပ်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးမဲ့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နောက်တူဖြစ်တဲ့ဒီနိုင်ငံရေးအကြက်ခက်ဒေါက်တာရန်မျိုးသိန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်ကျွန်တော်အခုလို့ brief cut တွေဆက်ပြနေရတဲ့အဓိကအကြောင်းရင်းတွေနဲ့ပြောမယ်ဆိုရင်ဘလို့အကြောင်းရင်းတွေများရှိနေလဲ
အဲကျွန်တော်အမြင်ကတော့ပေါ့လေဒီအစိုးရနဲ့ဒီကမ္ဘာလောအပိုင်းကမင်းကြီးနဲ့ပတ်သက်ပြီးတော့ဖြည်းဖြည်းရောရောအကောင့်ထယ်ပုံမှုအပိုင်းမှာအားနည်းချက်ပြီးလိုအပ်ချက်ပြီးရှိနေတယ်လို့ကျွန်တော်အသုံးသတ်ပါတယ်အဲဥပမာအားဖြင့်ပေါ့လေအဲ2012ခုနှစ်ထဲကစခဲ့တဲ့ဒီအပြစ်ခတ်ရစေးရေးလုပ်ငန်းစဉ်မှာအဲ့ဒီကာလတွေကအစိုးရအနေနဲ့တိုင်းမလနကအဖွဲ့အစည်းတွေနဲ့တစ်ဖက်သက်အပြစ်ခတ်ရစေးရေးကိုကြီးညာနိုင်ရမယ်ဆိုရင်ကျွန်တော်တို့2012ခုနှစ်ထဲကစပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကိုစနိုင်ခဲ့မှာဖြစ်ပါတယ်။ဒါပေမဲ့အခေတန်းလက်တွေ့ဒီပြည်မှာအကောင့်ထယ်ပေါ်တဲ့အနေအထားကိုကြည့်မယ်ဆိုရင်2012ခုနှစ်ကနေ2015အနှစ်ကုန်ထိဟာဒီအပြစ်ခတ်ရစေးရေးဆွေးနွေးတဲ့ကိစ္စတွေနဲ့ပဲလုံးဝခြာလှယ်လိုက်ပြီးတော့ဖြည့်ရောက်အကောင့်နဲ့ရလမ်းမျိုးပေါ်ဆောင်နိုင်ခဲ့တာကိုမတွေ့ရပါဘူးနောက်ဆုံးဒီတနင်္ဂနွေတိခါရစေးစာချုပ်ကိုလက်မှတ်ထိုးတဲ့နေရာမှာလည်းအားလုံးပါဝင်တဲ့လက်မှတ်ထိုးမှုမဖြစ်ခဲ့ပါဘူးဒါပေမဲ့အဲ့လက်မှတ်အားလုံးပါဝင်တဲ့လက်မှတ်ထိုးမှုမဖြစ်ခဲ့တဲ့ဂျားတွေကနေပြီးတော့ဒီအားလုံးပါဝင်မှုမရှိတဲ့ MCA ပေါ်မှာအခြေခံပြီးတော့ပြည်အောင်စုငင်းငင်းကြီးညီလာခံကိုဆက်ပြီးလုပ်ခဲ့တာဟာဒါတကယ်တမ်းကတကယ်စမ်းမှန်ဒီအားကောင်းတဲ့ပြည်တွင်းငင်းငင်းကြီးလုပ်ငန်းစဉ်တရက်ကိုခိခိုက်အားရော့စီခဲ့တယ်လို့ကျွန်တော်အသုံးသတ်ပါတယ
်။ဟုတ်ကဲ့ခင်ဗျာဆိုတော့ဒီလောက်တဲ့ကိုင်းတဲ့ဒီနင်းနာပိုင်းမှာလည်းအားနည်းချက်တွေရှိရဆိုတဲ့သဘောမျိုးပေါ့နော်။နောက်တစ်ခုရှိတာကျွန်တော်ခုဒီ UNSC ရဲ့ဒီညင်သောတန်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့21ရက်နေ့ကညညာချက်ထဲမှာတစ်ခုကျွန်တော်တွေ့တာဒီပြီးခဲ့ပေါ်လေအကောင်လုံးအပြည့်အဝလက်မှတ်မထိုးပြခဲ့တဲ့ဒီ NCA နဲ့ပတ်သက်ပြီးသူတို့ဖော်ပြထားတာကိုရှိပါတယ်။ NCO ဒီလက်ရှိအစိုးရနဲ့တက်မလို့ဟာစီးရင်နိုင်ငံရေးလက်နက်တစ်ခုလိုတုံးနေတယ်တဲ့။တိုင်းရင်းသားတွေကြားမှာသွေးခွဲအနိုင်ယူရဲမဟာဗျူဟာကျင့်သုံးနေတယ်ဆိုပြီးတော့သူတို့ကဖော်ပြထားတာတွေ့ရပါတယ်။ဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်ကြားမှာယုံကြည်မှုကအခုချိန်ထိဟိုမတိဆောက်နိုင်သေးတဲ့အရေးလက္ခဏာတွေတွေ့နေရပါတယ်။ဆိုတော့ဒီလိုပြဿနာတွေကြော်လွားဖို့ဆိုရင်ဒီငင်းငယ်ဆွေးနွေးမှုတွေကဟိုပုံစံသစ်နဲ့ချင်းကပ်ဖို့လိုနေပြီလားကျွန်တော်တို့နီးနာအတစ်တွေလိုနေပြီလားဟုတ်ဦးထွန်းစော်ရဲ့သဘောထားကိုဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့အဓိကတော့ကျွန်တော်ခုနပြောသလိုမျိုးပေါ့လေအဓိကစန္ဒအရေးကြီးပါတယ်တကယ်ငြိမ်းချမ်းလိုတဲ့စန္ဒရှိရင်ခုနပါဝင်ပတ်သက်နေသူတွေနဲ့ကျွန်တော်တို့ပါဝင်ခွင့်ရအောင်လုပ်ဖို့လိုပါတယ်အဲ့ဒီတော့မှပဲကျွန်တော်တို့အားလုံးပါဝင်တဲ့ဖြစ်စဉ်အခြေခံအောက်ကနေပြီးတော့မှတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုစီကိုရောက်မှာဖြစ်ပါတယ်အခုကကျွန်တော်တို့ရှိနေတဲ့အနေအထားတဝက်တပြည့်ငြိမ်းချမ်းရေးပေါ့ဗျာဒါကပါလေဆိုတော့ကျွန်တော်တို့လုံခဲ့တဲ့20ကျော်ကာလအချိန်လေးပေါ့1990ကျော်ကာလမှာပြည်ခရဲ့စီးရီးတွေလုပ်ခဲ့တယ်တစ်ဖက်မှာလည်းပဲတိုက်ပွဲတွေဖြစ်နေတယ်အခုအဲ့ဒါရဲ့ပြောင်းပြန်ပေါ့ဗျာဒီတိုင်းပဲတန်တရာလေးတာပါပဲတော့မြောက်ပိုင်းကိုကျွန်တော်တို့ကရထားတဲ့အချိန်မှာတောင်ပိုင်းကိုထိုးစစ်ဆင်တယ်အခုတောင်ပိုင်းကိုရထားတဲ့အချိန်မှာမြောက်ပိုင်းကိုထိုးစစ်ဆင်တယ်ဆိုဒီလိုမျိုးလုံနည်းလုံဟန်ကစီးရီးမဟာဗျူဟာပေါ့နော်ဒီရကျွန်တော်တို့လိုအပ်တယ်လို့အသုံးပြုသုံးချနေတယ်လို့ကျွန်တော်တို့မြင်ပါတယ်ငင်းကြဲရေးကိုနိုင်ငံရေးလက်နက်တစ်ခွဲအသုံးချသွားတယ်လို့ကျွန်တော်တို့ကတော့အဲ့လိုမျိုးသုံးသပ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုရံမျိုးသိအမြင်လဲကြားချင်ပါတယ်အခုဆိုရင် NLD ဥဆောင်တဲ့အစိုးရစိတ်လဲတက်လာတော့မှာဆိုတော့ဒီငင်းကြဲရေးဆွေးနွေးပွဲအခင်းအကျင်းတွေမှာဘယ်လိုအပြောင်းလဲတွေလုပ်ဖို့လိုမလဲ
ကိုရံဒီအနေနဲ့လုံးဝနဲ့ငါးနှစ်ပြီးသွားကာလပေါ့လေအစိုးရကပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဒီတစ်ခုလုံးကိုစနစ်တကျပြန်တုံးသပ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်အားနည်းချက်တွေအားသာချက်တွေကိုစနစ်တကျပေါ်ထုတ်နိုင်မှု
လိုအပ်ပါတယ်။နောက်ပြီးတော့ NLD အစိုးရအဖွဲ့အနေနဲ့လာမယ့်၅နှစ်တာပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြီးကြစီမံချက်ပြီးကြလုပ်ငန်းစဉ်ချမှတ်ပြီးတော့စနစ်တကျချဉ်းကပ်ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်။ကိုစလိုင်းပွေကောင်းတဲ့ဘောရာဆွေးနွေးလို့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ပထမဦးဆုံးကျွန်တော်ဒီတိုင်းရင်းသားလေးနေကန်ရဲ့အကြောင်းကိုနည်းနည်းဟောဝေဖန်နေစဉ်တော့အခုလေးစီတို့တွားနေတဲ့ကိစ္စကအရင်တုန်းကနည်းနည်းပါကြောင့်ကန်ရတယ်လေဆိုတော့မူလရည်ရွယ်ချက်ကိုတို့မိနေပြီလားလို့အဲ့လိုပဲမိနေ။ဘာကြောင့်လဲဆိုတော့တို့ဖေဒရယ်ပြည်ထောင်စုကိုတို့လူချင်းလို့တချို့ကပြောတယ်။နောက်တစ်ခုကတော့အဓိကကျတော့ဒီရှစ်အာဏာစင်တဲ့ဝါတဲ့အတွက်တို့နည်းနည်းကန်တယ်လို့အဓိကတော့ကျွန်တော်တို့မိနေ။ဆိုတော့ပီတူရီနဲ့တသားတဲ့ဖြစ်ဖို့ပီတူကိုစားပြုဖို့တော့ပုံမှန်ပြီးမှလိုအပ်နေသူတို့လက်ကျိုးစားတင်နေ။နောက်ဒီအစိုးရနဲ့တက်မလို့ဖဲရလည်းပဲအခုလေးစီတွားနေတဲ့ဆွေးနွေးတဲ့ပုံစံနဲ့တော့အဆင်ပြေမှာမဟုတ်ဘူး။တိုက်ဆိုင်ကာချုပ်ရောနောက်အင်ဒီယာသမရဖြစ်လာနေသူတို့စုရဲ့သမရဖြစ်ဖြစ်သူတို့ကတိုက်ဆိုင်ဆွေးနွေးပြီးတော့မှဦးအောင်မင်းလိုမျိုးပုံစံမျိုးနဲ့တဆင့်ဆွေးနွေးခိုင်းလိုက်နောက်ပြီးတော့လှုပ်ခိုင်းလိုက်ဆိုတဲ့ဥစ္စာကတော့သူတို့အဆင်မပြေဘူးနဲ့တိုက်ဆိုင်တဲ့သူတို့လေစာရပုပ်ကူရီနဲ့တိုင်းဒါကောင်းဆောင်ဒီတွေ့သွားတာပူပြီးတော့မှအဆင်ပြေမယ်လို့ကျွန်တော်ထင်နေဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့တခုရှိတာကိုတက်တိုက်ဆန်ဆန်ပေါ့လေမနေ့တော့ပဲဒီကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကလော့စီဦးစီးတက်သူမှမင်းငုံးနဲ့မှပြောသွားတာတခုရှိပါတယ်တိုင်းဒါလက်နက်ကန်ပရီပကတ်ကိုမဖြစ်မနေဖြစ်ရှင်းရမယ်လို့ပြောပါတယ်ဒါပေမဲ့လက်နက်စွဲကန်ပြီးဒီမိုကရေစီပေါ်ဆောင်လို့မရနိုင်ဘူးဒီမိုကရေစီစနစ်ကိုလက်ခံနေဆိုရင်လက်နက်စွန့်ပြီးတရားဥပဒေနဲ့ညီလူရင်နာကိုတောင်းအပ်လိမ့်မယ်ဆိုပြီးပြောသွားပါတယ်ဆိုတော့ဟိုဒီကဒီတက်မလို့ဒီရတ္တိချက်ကတိုင်းရင်းသားတွေဘက်ကဟိုလက်ခံနိုင်စရာရတ္တိချက်မျိုးဖြစ်နိုင်မှာမလားဦးထွန်းစော်ရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျဟ
ုတ်ကဲ့အဲ့ဒါကာကွယ်ရေးဦးစီးချုပ်ကအမြဲတမ်းပြောနေတဲ့ကိစ္စပဲလေသူ့ရဲ့ဟောပေါ့ဒီငင်းကြိုင်းနဲ့ပတ်သက်ပြီးတော့မူဝါဒ6ရက်ချထားတာရှိတယ်အဲ့ဒီမူဝါဒ6ရက်ကိုသူတို့ရဲ့မြန်မာဒီအစိုးရရဲ့အာဘော်တွေမှာအမြဲတမ်းဖော်ပြပါတယ်သူတပြင်းမြောက်ဝတီမှာဆိုလို့ရှိရင်သူကမြောက်ဝတီပြတင်းစာမှာအမြဲတမ်းဖော်ပြနေပါတယ်အဲ့ဒီ6ချက်တွေကနောက်ဆုံး2ချက်ကိုကြည့်လိုက်ပါနောက်ဆုံး2ချက်ကနံပါတ်5အချက်အနေနဲ့ဗာပြောလဲဆိုတော့တည်ဆဲဥပဒေကိုလိုက်နာရမယ်လို့ပြောပါတယ်နံပါတ်6နောက်ဆုံးတစ်ချက်ကဗာပြောလဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်ပါဆောင်ရွက်ရမယ်လို့ပြောပါတယ်ဆိုတော့ဒါကတော့သူ့ရဲ့ပြောနေကြစကားသူ့ရဲ့ရည်တည်ချက်ဖြစ်ပါတယ်အဲ့ဒါကြောင့်အဲ့ဒီအပေါ်မှာတရေတည်ရည်နေသမျှကာလပတ်လုံးကတော့ကျွန်တော်တို့ရည်ချင်းရဖို့အတွက်အလန့်ဝေးနေဦးမှာပါဘာဖြစ်လဲဆိုတော့ကျွန်တော်တို့လိုချင်တာကစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်ဒီမှာ necessary ပြည်ထောင်စုကို2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်အောင်မှာပေါ်ဆောင်လို့မရပါဘူး။အဲ့ဒါကြောင့်2008ဖွဲ့စည်းပုံကိုပြင်ဆင်လို့စိတ်မရှိဘဲနဲ့2008ဖွဲ့စည်းပုံပေါ်အောင်ကိုပဲအတင်းဆွဲသွင်းနေတဲ့ပုံစံကကျွန်တော်တို့ငြိမ်းချမ်းရေးကိုဥတည်တဲ့လုံနည်းလုံခံမဟုတ်ပါဘူး။အဲ့ဒါကြောင့်ဒီကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းနဲ့ပတ်သက်တဲ့မူဝါဒထဲမှာ6ချက်တည်းကအဲ့ဒီနောက်ဆုံး2ချက်ကိုသူတို့ပြင်ဆင်ဖို့လိုပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့တိုင်းပြည်ရဲ့အခြေခံပြဿနာကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာပါအဲ့တော့တိုက်ပီအခြေခံဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ပြင်မယ်အသိရေးမယ်စသဖြင့်ပေါ့ဒီလိုမျိုးလိုလားတဲ့စိတ်ဆန္ဒတက်မတော်ဘက်ကရှိလာမှပဲကျွန်တော်တို့စစ်မှန်တဲ့ငြိမ်းချမ်းရေးစီကိုရောက်နိုင်မယ်လို့ကျွန်တော်တို့မြင်ပါတယ
်ဆွေးနွေးပွဲအတွက်ကိုအသာဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်ကိုဦးရှမ်းပြည်တောင်ပိုင်းမှာကိုဦးရှမ်းပြည်တောင်ပိုင်းအသာဖိုင်အောင်လည်းကျွန်တော်တို့နားဆင်ကြည့်ကြပါအောင်ခင
်ဗျဟုတ်ကဲ့မင်္ဂလာပါကျွန်တော်ကိုဦးပါအခုလက်ရှိပေါ့နော်တမရုံနဲ့ထိတ်တိုက်မဟုတ်ဘဲနဲ့လက်နက်ကန်ချင်းချင်းပြန်တိုက်နေတဲ့ဖြစ်စဉ်တွေရဲ့ဒေါန်စန်းသူကြီးတမရဖြစ်ခဲ့လို့ရှိရင်သူကတမရထက်ကနေစုအောင်ကင်တွယ်မယ်ဆိုတဲ့မူဝါဒစင်ခေါ်တန်ရဲ့တက်ချုပ်ရဲ့လောလောလတ်လတ်တာဝန်တတန်းတိုးမယ်လို့ကြားလာတဲ့အစီအစဉ်ရဲ့ဟိုစစ်ဘေးစစ်တမ်းတင်ဒေသတွေရဲ့တန်ဇာတနဲ့ငွေစီဝါပြဿနာရဲ့နောက်ကျွန်တော်မြန်မာလူမှုအတိုင်းဝိုင်းမှာကြာရှည်အမြင့်တွယ်လာခဲ့တဲ့ဒီပုံပေါ်စီကကိုယ်ကမှ personal card ရဲ့အဲ့အားလုံးရဲ့စုံမကတော့မြန်မာညီညာရေးအတွက်အဖြစ်80ရာခိုင်နှုန်းလောက်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ပြည်ရင်းစစ်သက်ဆူးရှိနေတာဟိုစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တွေစစ်ခင်းလုံးတက်တက်လုံးဝမဟုတ်တာတော့တဖြည်းဖြည်းနဲ့ထင်ရှားလာနေပါတယ်အဲတန်သာတဒီမူရေးစီဝါရဲ့အနောင်ဖွဲ့မပါခဲ့တဲ့ဘကဘာစစ်တပ်ကိုအတောင့်အတင်းဆုံးအခန့်သူဖြစ်ခဲ့ပြီးနဲ့နိုင်ငံရေးစစ်မျက်နှာမှာကြဆုံပြီးွားတဲ့နောက်မှာတော့ပြိုကွဲခဲ့ရတာလည်းထင်ရှားတဲ့တက်တေတခုဖြစ်ပါတယ်ကျွန်တော်ဆိုလိုချင်တာကတော့ဒီစစ်တပ်နဲ့မဟုတ်ဘဲနဲ့လက်နက်ကန်ချင်းချင်းပြန်တိုက်နေတာကိုကြည့်ရင်တက်ရဲရန်လုံမှုကြောင့်တက်တက်ပြည်တွင်းဆစ်ရှိနေတာမဟုတ်တော့ဘူးလို့ယူဆနိုင်ပါတယ်။အဲဒေါန်စန်းစုကြည်ရဲ့သမရအထက်ကဆိုရဲမူဝါဒလည်းတကယ်ရှင်းသန်းလာပြီဆိုလို့ရှိရင်စီးရေးဆရာမှလည်းပဲတက်ချုပ်ရဲ့အထက်ကိုမရောက်ရင်တော့မှတန်းတူကစားမယ်လို့ဆိုလိုရရောက်ပါတယ်။ လက်ရှိတက်ကြွာအရင်ရှိခဲ့ဝိရစကောင်းဆောင်တွေလိုမျိုးတိတ်ပြီးတက်ကျင်ပြက်ကျင်တက်ကျင်ခိုက်ကျင်စိတ်ရှိတယ်လို့မဟုတ်ဘဲနဲ့ professional army ကိုသာစိတ်ညွတ်နေရသူဖြစ်တဲ့အတွက်သူတက်တန်းတိုးတာလည်းပဲကျွန်တော်စစ်တပ်ကိုတိုက်ရိုက်ခိုက်ရတဲ့သူစီမံချက်တိုင်းစက်ပုံဖော်လိမလားလို့ကျွန်တော်တွေးစရာဖြစ်ပါတယ်မြန်မာတွေကဟိုအခုစိတ်ထဲမှာပေါ့လေစစ်တပ်ကိုအများစုမုန်းညင်မုန်းနေလိမ့်မယ်ဒါပေမဲ့စစ်သွေးစစ်မှန်တဲ့စစ်ကောင်းဆောင်အလိုလိုကူးကွယ်နေတတ်တာတော့မိုးရပါလို့ဖြစ်နေပါတယ်ဇာတိသွေးဇာတိမှပြောကြတာပေါ့အနော်ဒါဘင်းတော်စသဖြင့်ကျွန်တော်တို့ခေတ်ဆက်ဆက်မှာဂုဏ်ယူခဲ့ကြပါတယ်ဒါတွေကလည်းပဲစစ်ကိုအများအားပဲမီးမွေးမှန်းမသိမွေးနေတာဖြစ်နိုင်တာပါပဲဒါကြောင့်မလို့ဒီစုံမတ်တွေစုမရှင်းသွားမှသာငင်းငန်းမှာဖြစ်ပါတယ်လို့ကျွန်တော်ဆွေးနွေးလိုပါတယ်ကျေးဇူးပါ
ဟုတ်ကဲ့ဒါတော့ကိုဦးရှမ်းပြည်တောင်ပိုင်းမှာဆိုတော့ဒီလက်နက်ကင်ပရီကတ်တွေကိုဖြည့်ရှင်းရေးမှာအဓိကကျတဲ့စစ်တပ်နဲ့ဒီတိုင်းသားလက်နက်ကင်အဖွဲ့အပေါ်မှာအခုဒီအစိုးရတွေဖြစ်လာမဲ့ NLD အနေနဲ့ရောဟိုဘလောက်ထိပြောနိုင်ဆိုနိုင်အခြေအနေမျိုးတွေရှိလာနိုင်မလဲဟိုတိုင်းသားတွေကဒီ NLD ဘက်မှာယုံကြည်ရဲအားကိုးရဲဆိုရင်တော့ဟိုတပ်ဖက်ကကြတော့လက်ခံလိုက်အောင်ဟိုပြောနိုင်ဆိုနိုင်တဲ့အနေအထားမျိုးဘယ်လောက်ထိမြင်ရလဲဦးထွန်းစောရဲ့အမြင်ဆွေးနွေးပြပါအောင်ခင်ဗျအ
ဓိကငင်းငင်းရဲ့ဖြစ်စဉ်ပါဗျအရေးကြီးဆုံးအချက်တစ်ချက်ကဘာလဲဆိုတော့ဂုံတိတ်ခါဗျဂုံတိတ်ခါပါအဲ့ဂုံတိတ်ခါကဘာနဲ့မှလေးလို့မရဘူးနော်တို့တို့လူဂုံတိတ်ခါနဲ့အညီတန်တူရည်တူဆိုတာရှိပါတယ်နော်တန်တူရည်တူဆက်ဆံဖို့လည်းအရေးကြီးပါတယ်အခုဖြစ်ပေါ်နေတာကအဲ့လိုမဟုတ်ဘူး NGA ကိုအကြောင်းပြုပြီးမှ NGA ကိုလက်မဲ့ရေးထိုးအဖွဲ့ဒီထိုးထားတဲ့အဖွဲ့ကိုကြတော့အခွင့်ကျူးကံလိုပေးထားတဲ့ NGA ကိုလက်မမီးထိုးတဲ့လူတွေကြတော့ကျွန်တော်တို့တန်ဆက်ထားတယ်သူတို့ဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့ဒီဘုံဟောပေါ့စုပေးတန်ပေးစနစ်ကိုကျင့်သုံးနေတယ်လို့ဖြစ်နေပါတယ်အဲ့ဒါကြောင့်ဒီလိုပြုမှုတွေကိုကျွန်တော်တို့ကဆင်ခြင်ပြီးတော့မှပြင်ဆင်ဖို့လိုပါတယ်နော်မူဝါဒတစ်ခုနဲ့ပြင်ဆင်ရုံနဲ့မရဘဲနဲ့ကျွန်တော်တို့စိတ်နေစိတ်ထားနဲ့လုံရက်တွေကအစားပြင်ဆင်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တော့ဒီအပြစ်တွေလာနေတဲ့ပြည်တွင်းစီးကြီးကနှိပေါင်း80နီးပါးဖြစ်သွားပါပြီ။ဘာကြောင့်ခြေချာနေရလဲဆိုတဲ့အခါကျတော့မူမမှန်တာကတပိုင်းနော်။လူတို့ရဲ့အုပ်စိုးသူတွေရဲ့ပြုမှုဆက်ဆံမှုကတပိုင်း။ဒီနှစ်ပိုင်းကအဓိကအခရာကြရလို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်ဒီနှစ်ပိုင်းစလုံးကိုအဓိကပြုပြင်ပါပဲကျွန်တော်တို့စစ်မှန်တဲ့ငင်းကြဲရေးစီကိုဥတည်မယ်။ကျွန်တော်တို့တိုင်းရင်းသားများလူလာတဲ့အားလုံးလူလာတဲ့တတိုင်းပြည်လုံးလူလာတဲ့စစ်မှန်တဲ့ငင်းကြဲရေးစီကိုရောက်ရှိနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျဆိုတော့ဒီတပ်ဖက်ကလည်းလက်ခံနိုင်မဲ့အခြေအနေတိုင်းရင်းသားတွေဘက်ကလည်းဟိုလက်ခံနိုင်မဲ့အခြေအနေမျိုးဟိုညှိနှိုင်းနိုင်မှုအတွက်ကိုဆိုလို့ရှိရင် NLD အနေနဲ့ဘယ်လိုပုံစံမျိုးတွေစောင့်ရဖို့လိုမလဲဒေါက်တာရံမျိုးသိရဲ့သဘောထားကိုလည်းကျွန်တော်တို့တမင်းလေးလောက်တော့အချိန်ရပါသေးတယ်ဆွေးနွေးပြပါဦးခင်ဗျအ
ဲကျွန်တော်မြင်ရတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရတာဝန်ယူပြီးတဲ့အချိန်မှာခုန NCO လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မကြီးထိုးရသေးတဲ့အဖွဲ့ကြီးရောအားလုံးနဲ့ဖြည့်တွေ့ဆက်ဆံပြီးတော့တကယ်လက်တွေ့ကြတဲ့ဟိုအခက်အခဲရစေကြီးအခြေအနေတစ်ခုကိုအမြန်ဆုံးပြောင်းနိုင်မှုလိုအပ်တယ်လို့မြင်ပါတယ်အဲ့လိုအခက်အခဲရစေကြီးကိုပေါ်ဆောင်နိုင်မှုလေဟိုတမတော်နဲ့ကြည်ကြည်လေလေညှိနှိုင်းရှုနေထားဖို့လိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုအလို30နဲ့ကျင်းပတာမျိုးမလုပ်ဘဲနဲ့တကယ်တမ်းမှာလည်းကြိုင်အဖွဲ့ကြီးအားလုံးပူဇော်ပြုပါဝင်နိုင်တဲ့ပုံစံမျိုးကိုရတဲ့အဖြစ်ဆောင်ဆိုင်ပြီးတော့မှပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဆက်ပြီးပေါ်ဆောင်တင်ရလို့ကျွန်တော်ကတော့တိုက်တွန်းချင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ပါဝင်ဆွေးနွေးပေးရတဲ့နိုင်ငံရေးကဲကဲဒေါက်တာရံမျိုးသိန်းရခိုင်ပြည်အမျိုးသားကောင်စီ ANC ထွေထွေတွင်ရင်မှုဦးထွန်းစောနဲ့အတူတခြားပါဝင်ဆွေးနွေးသူအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ဒါကတော့ကိုအောင်လွင်ဦးတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုပြန်ပြီးထုတ်လွှင့်ခဲ့တာပါရှင်ဒီအစီအစဉ်ကိုထုတ်လုပ်သူကတော့မတ်စုမမ
မေဂန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဂျာရက်ဆလမ်မှာဂျန်ဂျယ်ရီလကုံတုံးကကျင်းပခဲ့တဲ့ USAID ရဲ့ငွေကြေးထောက်ပံ့မှုနဲ့ပြုလုပ်တဲ့တန်ဇန်နီးယားက Integrated Water Sanitation and Hygiene လို့ခေါ်တဲ့I watch a season အောင်မြင်မြင်ပြီးဆုံးတဲ့ပွဲကိုဖွံ့ဖြိုးရေးအဖွဲ့ဝင်တွေနဲ့အတူရေအရင်းမြစ်ကမ်းရံမှာလှုပ်ဆောင်နေတဲ့တန်ဇန်နီးယားကအဖွဲ့တွေလည်းတက်ရောက်ခဲ့ကြပါတယ်တန်ဇန်နီးယားကရေတန့်ရရှိရတဲ့ကျန်းမာရေးဆိုင်ရာအစီအစဉ်ကနေနိုင်ငံသား2000ကျော်ကိုရေပေးဝေနိုင်ပြီးနောက်4000အတွက်အိမ်နဲ့ကျောင်းတွေမှာ ကျမ်းမာတန်ရှင်းရေးဆိုင်ရာတိုးတက်မှုတွေကိုရှိစေခဲ့ပါတယ်။ဒါအပြင်ဒီအစီအစဉ်ကြောင့်တကူရေးတန်ရှင်းရေးနဲ့ဝန်းကျင်တန်ရှင်းရေးနဲ့ပတ်သက်ပြီးလူပေါင်း2သိန်းခွဲလောက်ကိုပညာပေးနိုင်ခဲ့ပါတယ်။ဒီအစီအစဉ်ကို Global Water for Sustainability Consortium ရေရှည်တည်တံ့နဲ့ရေးဖြစ်လာဖို့ကြိုးစားနေတဲ့ကမ္ဘာနိုင်ငံများအဖွဲ့အစည်းကနေအကောင့်ထဲပေါ်ခဲ့တာဖြစ်ပါတယ်။တန်ဇင်းနီးယားနိုင်ငံရဲ့အစင်းရဲဆုံးမြို့တွေနဲ့ရွာငယ်ကလေးတွေတချို့မှာနေထိုင်သူတွေအတွက်ကျမ်းမာရေးနဲ့စီးပွားရေးကြားကန်နိုင်ပြီးဖွံ့ဖြိုးတိုးတက်လာအောင်6နှစ်ကြာလှုပ်ဆောင်ခဲ့ပြီးချိန်မှာတော့ February လကစပြီး iWatch အစီအစဉ်ကိုရန်နာတော့မှာဖြစ်ပါတယ်။ဒီအစီအစဉ်ကနေရေးပေးဝေယာမှာရောရေးနဲ့မင်္ဂလာဆိုင်ရာကျမ်းမာတန်ရှင်းနဲ့ဝန်ဆောင်မှုတွေမှာပါရေးရှည်လုပ်ကင်နိုင်လာတာနဲ့အတူရေးရင်းမြစ်စီမံခန့်ခွဲရမှာပါရေးရှည်ပံ့ပိုးပေးနိုင်ခဲ့ပါတယ်။ဒေတာရင်ကောင်ထက်ဖို့ရဲ့မိတ်ဆွေတွေနဲ့လက်တွဲပြီး iWatch အစီအစဉ်ကသူတို့ရဲ့ဝန်ဆောင်မှုကိုဒေတာရင်တခြားနေရာတွေဖြစ်တဲ့မော်ရိုကိုရိုနီယွန်ဘီနဲ့အာရင်ဂါဒေတာတွေအထိတိုးချက်ဆောင်ရွက်ပေးနိုင်ပါပြီ။ဒီလိုဖြစ်လာအောင် iWatch ကတန်ဇင်းနီးယားမှာလှုပ်ဆောင်ပေးခဲ့တယ်လို့ရေရင်းမြစ်စီမံခန့်ခွဲဖို့အတွက်လူ1000ကျော်ကိုတင်နန်းပေးတာရေရင်းမြစ်ဆိုင်ရာဘွဲ့လွန်တင်နန်းတက်တဲ့တန်ဇင်းနီးယားကျောင်းသား38ဦးအတွက်လည်းအထောက်ပံ့တွေပေးတာတွေလုပ်ခဲ့ပါတယ်။ဒါအပြင်ရေးနဲ့ဆင်မြောင်းဝန်ကြီးဌာနနဲ့ဝမ်မီရူဘူဂျန်ဝမ်ရေးအရင်းမြစ်ရုံးနယ်နဲ့တွဲပြီးရေးရင်းမြစ်နဲ့ရေဝေဒေသဆိုင်ရာရေရှိခန့်မဲ့စီမံခန့်ခွဲမှုတွေတိုးတက်အောင်လှုပ်ဆောင်ပေးခဲ့ပါတယ်။ဝမ်မီရူဘူဂျန်ဝမ်ရေးရင်းမြစ်ရုံးအရာရှိပရာဇီတာကူလူဂန်တို့ကတော့ iWatch အစီအစဉ်ကြောင့်ဒီဂျန်ဝမ်မှာအကျိုးဖြစ်ထွန်းခဲ့ပြီးအခြေခံကောင်းတွေရပြီလို့ဂုဏ်ယူစာပြောပါတယ်။ရှေ့မှာစိန်ခေါ်မှုတွေအများကြီးရှိပေမဲ့ရေးရင်းမြစ်စီမံခန့်ခွဲဆိုင်ရာတိုးတက်အောင်ဘလူးချင်းကလှုပ်ဆောင်မယ်ဆိုတာကိုဒီစီစဉ်ကအများကြီးအကူအညီပေးတယ်လို့ဆိုပါတယ်ဒီစီစဉ်ကနေဝါမီနဲ့ရူဘုမြစ်တွေအတွက်မြစ်လက်တက်တွေနဲ့စီးဆင်းမှုဆိုင်ရာအချက်လက်တွေကိုပြည့်ပြည့်စုံစုံသိရအောင်လဲပံ့ပိုးပေးခဲ့တာပါဒါအပြင်တန်ဆင်းရဲ့နိုင်ငံတလွှားဈေးသက်သာတဲ့ရေရင်းတူဖော်တဲ့လုပ်ငန်းလုပ်ကိုင်မဲ့ဒေသခံပုဂ္ဂလိကကဏ္ဍတွေပေါ်ထွက်လာအောင်လဲတင်နန်းတွေပေးပါတယ် USAID ရဲ့တန်ဆင်းရဲ့သဘာဝတရားစတဲ့စီမံခန့်ခွဲဆိုင်ရာအဖွဲ့ဒုတိယခေါင်းဆောင်ကိုပါကကြူနာကတော့ရေရရှိရဟာတိတ်ကိုအေးပါတယ်လို့ဆိုပါတယ် USAID နေနဲ့တန်ဆင်းရအစိုးရနဲ့ရောဒေတာ NGO တွေပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့တမကတက္ကသိုလ်တွေနဲ့ပါပေါင်းပြီးအိမ်အောင်စုပေါင်း 3,900 ကျော်အတွက်ရေကိုကောင်းကောင်းအသုံးချရေးလှုပ်ဆောင်ပေးနိုင်ကြတာမို့ဂုဏ်ယူတယ်လို့ပြောပါတယ
်မိဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ပုတ်တပူးနေနေခေ VOA မြန်မာပိုင်းစီစဉ်ဒီကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြတော့မှာပါ
။ကျူဘာနိုင်ငံကွမ်တာနာမိုမှာရှိတဲ့ American စစ်အကျဉ်းစခန်းပိတ်ပစ်မဲ့အစီအစဉ်ကိုသမ္မတဘရက်အိုဘားမားအစိုးရကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအကျဉ်းစခန်းဟာ American နိုင်ငံရဲ့မြို့သားလုံခြုံရေးအတွက်အထောက်အကူမပြုဘဲတည်တည်သွားအောင်လှုပ်ဆောင်နေတယ်လို့သမ္မတအိုဘားမားအစိုးရကပြောပါတယ်။ Syria မှာပြစ်ခတ်ရဆဲရေးအစီအစဉ်တဲ့နဲ့နိုင်ငံရေးအသွင်ကူးပြောင်းမှုလုပ်ငန်းစဉ်တွေပေါ်ရုရှားရဲ့တန်နေထံခိုင်မာမှုနဲ့ပတ်သက်ပြီး American လွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်။အကြံဖက်သမားတွေကိုတိုက်ရမယ့်အစား Syria အစိုးရအပေါ်ဆန့်ကျင်သူတွေကိုအဓိကထားဘုံးကျဲတိုက်ခိုက်မှုတွေရုရှားဘက်ကလုပ်ဖို့ထင်ချို့ဖို့အတွက်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအာမခံချက်ရဖို့အမေရိကန်နိုင်ငံသားဌာနကတင်သွင်းထားတဲ့အသုံးစရိတ်နဲ့ပတ်သက်ပြီးအင်္ဂါနေ့ကကြားနာပွဲမှာလွှတ်တော်အမတ်တွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။2019ခုနှစ်အတွက်အမေရိကန်နိုင်ငံသားဌာနနဲ့သက်ဆိုင်ရာအေဂျင်စီတွေရဲ့ဘတ်ဂျက်အရ3ခန့်မှန်းကျေငွေစည်းရင်းကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့ကတင်သွင်းလိုက်ပါတယ်2019ခုနှစ်အတွက်တင်သွင်းတဲ့ရသုံးငွေစည်းဟာ2016ခုနှစ်အတွက်တင်သွင်းခဲ့တဲ့ဒေါ်လာ50ဘီလီယံလောက်ဖြန်းဖြန်းရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးညှိနှိုင်းရေးလုပ်ငန်းစဉ်နဲ့တမောင်းမြသောမြန်မာနိုင်ငံသားတွေရဲ့လူနေမှုဘဝအခြေအနေတွေတိုးတက်ကောင်းမွန်စေရေးတို့အတွက်အမေရိကန်ပြည်ထောင်စုက2012ခုနှစ်ကစလို့ဒေါ်လာတမောင်း500ကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့အမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့နိုင်ငံသားရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်2015ခုနှစ်အတွင်းမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေ IOR မနက်နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများကူညီကယ်ဆယ်ရေးအဖွဲ့ကတောင်းဆိုလာတဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်စိုက်ကလုန်းကွန်မန်ဒန်ခံခဲ့ရသူတွေအတွက်အကူအညီပေးရေးနဲ့တခြားလူအခြေတွေအတွက်အမေရိကန်ပြည်ထောင်စုကအမေရိကန်ဒေါ်လာ62သန်းကျော်အကူအညီပေးခဲ့ပြီးဖြစ်ကြောင်းလည်းဖော်ပြထားပါတယ်
။ကိုစောဝင်းနိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ကိုရဲကောင်ပါရှင်။အင်ဂျင်နီယာကတော့ Aiden Udugu ဖြစ်ပါတယ်။ ဗီအိုမြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေနဲ့ခင်အစီအစဉ်လေးကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.